Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2019ခုနှစ် January လ1ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။2019ခုနှစ်တည်မင်္ဂလာအခါသမယကဘာတလွားက VOA ပရိသတ်တွေကိုစိတ်နှပြကျမ်းမာချမ်းသာကြပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါမင
်္ဂလာနှစ်တည်ရဲ့နက်နက်ခင်းဖြစ်နိုင်ကြပါစေခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားတဦးကိုတရှုံမှုနဲ့ရုရှားကဖမ်းဆီးထားပါတယ်မြန်မာသမ္မတအပါအဝင်ကုလသမဂ္ဂအတွင်းမှုချုပ်တို့ကနှစ်တစ်ကိုနှုတ်ခွန်းဆက်တာကြသလိုအမေရိကန်ပြည်ထောင်စုမှာတော့နှစ်တစ်ကိုအကြိုပွဲတော်ကိုဆွံ့နှွဲကြဖို့ပြင်ဆင်နေကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်ကျမတို့သတင်းစီစဉ်ပြီးတဲ့နောက်ပိုင်းမှာလည်းအခုလို2019ခုနှစ်တည်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းသာယာပြီးချစ်ချင်းမေတ္တာတွေနဲ့ပြည်ဝတဲ့နိုင်ငံတော်ကြီးဖြစ်ဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဘာသာပေါင်းစုံကဆရာတော်တွေနဲ့ခေါင်းဆောင်တွေစုမုံကောင်းမေတ္တာပို့သတဲ့အကြောင်းတွေကိုလည်းကြားဖို့ရှိပါတယ်အဲ့ဒီနောက်မှာကျမတို့ဒီ2018နှစ်အတွင်းမှာဖြစ်ခဲ့တဲ့နှစ်ချုပ်မြမအရေးသုံးသက်ချက်အစီအစဉ်ကိုဥကြော်စံတာကတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင
်။ရုရှားနိုင်ငံမှာတရှိုလုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်နိုင်ငံသားတဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရုရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။တရှိုလုတ်နေစဉ်အတွင်းအမေရိကန်နိုင်ငံသားပေါ်ဝေလန်ဆိုသူကိုဒီဇင်ဘာ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်ကြောင်းရုရှားလုံခြုံရေးဌာန FSB ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။တခြားအသေးစိတ်အချက်လက်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့ဝေလန်အနေနဲ့ထောင်ဒဏ်အနည်း20အထိကြားခံရနိုင်တယ်လို့ရုရှားအစိုးရပိုင်းတက်စ်သတင်းဌာနမှာဖော်ပြထားပါတယ်။ရုရှားအာဏာပိုင်တွေကအမေရိကန်နိုင်ငံသားတူကိုအဲ့ဒီလိုဖမ်းဆီးထားတဲ့ကိစ္စကိုသူတို့သိရှိတာပြီးဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကတနင်္လာနေ့မှာပြောပါတယ်။အခုလိုဖမ်းဆီးထားတဲ့ကိစ္စအတွက်ရုရှားနိုင်ငံရဲ့ဌာနကသူတို့ကိုတရားဝင်အသိပေးအကြောင်းကြားထားကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရက VOA ကိုအီးမေးလ်ကတဆင့်အကြောင်းပြန်ခဲ့ပါတယ်။ Vienna သဘောတူညီချက်အရရုရှားအနေနဲ့ဖမ်းဆီးခံထားရသူအတွက်ရှင်းနေငါပေးရမှာဖြစ်ကြောင်းသူကိုတွေးခင်ရဖို့ရုရှားအာဏာပိုင်ဌာနအကြောင်းကြားထားပြီးရုရှားဘက်ကလည်းခွင့်ပြုပေးလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနရဲ့အီးမေးလ်မှာဖော်ပြထားပါတယ်။တခြားအသေးစိတ်အချက်လက်တွေတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။
American Mexico နိုင်ငံနယ်စပ်တခြားဒဇိုင်းကာယမဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတ Donald Trump ကသူတခြားလုံးပြောနေတယ်လို့ concrete ဒဇိုင်းကိုအပြည့်ကာယမှာမဟုတ်ကြောင်းတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ် Trump ရဲ့သမ္မတတက်တန်းနှစ်ထဲဆောက်လာချိန်မှာ concrete ဒဇိုင်းနယ်စပ်မှာကာယနှံအောင်လုပ်မဲ့ကိစ္စကို Trump အစိုးရဘက်ကမလုပ်တော့ဘူးလို့သတင်းပတ်ကောင်ကလူတွေ့မေးမြန်းခန်းတစ်ခုမှာပြောခဲ့တယ် Emiro ဝန်ထမ်းအရာရှိချုပ် John Kelly နဲ့ Trump တို့အခြေတင်ဖြစ်ခဲ့ကြတယ်လို့ဒီကြံကိုသူဘယ်တော့မှပြစ်ပွဲမှာမဟုတ်ကြောင်းလဲသမ္မတ Trump ကသူ့ Twitter မှာရေးပါတယ်ဒါပေမဲ့တချို့နေရာတွေအတွက်တော့တစ်ဖက်နဲ့တစ်ဖက်မြင်နိုင်တဲ့ဒဇိုင်းမျိုးနေဆက်လုံခြုံရေးအဖွဲ့တွေကပိုးပြီးလိုချင်နေတဲ့အတွက်တချို့နေရာတွေမှာတော့ concrete ကိုအပြည့်ကမ်းရမှာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်2016သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတုန်းက American Mexico နှစ်နိုင်ငံကြားကီလိုမီတာ3200ရှေ့လျားတဲ့နေဆက်တစ်လျှောက် Mexico ရဲ့ဇယိတ်နဲ့ concrete တန်းတိုင်းကိုအပြည့်ကမ်းရမယ်လို့ Trump ရဲ့ပြောကြားချက်ကိုသူ့ကိုထောက်ခံသူအများစုကဩဘာပေးခဲ့ကြတာပါဒီတန်းကမ်းရဖို့အတွက်ငွေဒုံဒုံတော့မရတဲ့အတွက်သမ္မတနဲ့လွှတ်တော်တို့ကြားအခြေတင်ဖြစ်ရကနေဘတ်ဂျက်ငွေအသုံးစီအတည်ပြုလို့မရတဲ့အတွက်ဒီဇင်ဘာလ27ရက်ညတကောင်ကစပြီးအခုချိန်ထိအစိုးရရန်တရား၄ပုံတပုံကိုရပ်ဆိုင်ထားရတာဖြစ်ပါတယ်အစိုးရဝန်ထမ်း3သိန်း8000လစာမဲ့ခွင့်ယူနေရတယ်လို့လစာမရဘဲအလုံးလုံးနေရသူက4သိန်း2000လောက်ရှိနေတာပ
ါရာထူးကအနားယူတော့မဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကအမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့ပင်တဂွန်စစ်ဌာနချုပ်ကအယတဝန်ထမ်းတွေအနေနဲ့တိုင်းပြည်ပေါ်ယုံကြည်မှုဆက်လက်ထားရှိကြဖို့မဟာမိတ်တွေနဲ့အတူဆက်လက်ရပ်တည်သွားကြဖို့အကြံပြုပြောကြားခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ဖက်ရောအယတ်ဖက်ပါခေါင်းဆောင်တွေဟာအကောင်ဆုံးလူတွေရဲ့လက်ထက်မှာဆက်လက်တည်ရှိနေကြောင်းသူနောက်ဆုံးတာဝန်ထမ်းဆောင်တဲ့နောက်ဆုံးနေ့မှာရေးသားတဲ့နှုတ်ဆက်စာထဲမှာဝန်ကြီးမက်ဒစ်ကထည့်သွင်းဖော်ပြထားတာပါသူ့နေရာမှာယာယီကာကွယ်ရေးဝန်ကြီးအဖြစ်ဇန်နဝါရီလ1ရက်နေ့ဒီကနေ့မှာစတင်တာဝန်ထမ်းဆောင်မဲ့ပက်ချန်နဟန်ကိုရာထူးလွှဲပြောင်းမပေးခင်ဝန်ကြီးမက်ဒစ်ကသူ့ရဲ့နှုတ်ထွက်စာကိုတင်းလန်နေ့ကရေးသားခဲ့တာပါပက်ချန်နဟန်ဟာအမေရိကန် ဒီခါမှာပက်ရှန်နဟာဟာအာဖဂန်နစ္စတန်နိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ဘူးပြည်တမတော်အတွင်းအလေးစားခံရတဲ့ဝန်ကြီးမက်ဒစ်လိုစီရေးအတွေ့အကြုံရှိတဲ့သူတူတော်မဟုတ်ပါဘူးရှန်နဟာဟာကဘာကျော်လေယာဉ်ကုမ္ပဏီကြီးဖြစ်တဲ့ Boeing ကုမ္ပဏီမှာနှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ပင်ကုန်စစ်ဌာနကျွေးရဲ့သဘောထားနဲ့ဆန့်ကျင်ပြီးစီဒီအာမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကရုတ်တရက်ကြေညာလိုက်ပြီးနောက်တစ်နေ့ဒီဇင်ဘာလ20ရက်နေ့မှာသူ့အနေနဲ့ယာရုကအနားယူတော့မယ့်အကြောင်းဝန်ကြီးမက်ဒစ်ကကြေညာခဲ့တာပါ
ဂျီမင်းနိုင်ငံကဟူတီတပုံတွေထိန်းချုပ်ထားတဲ့ငတ်မခေါင်းပါတဲ့ဘေးရန်ဆိုင်နေရတဲ့ဒေတာတွေအတွက်ပေးထားတဲ့စမ်းသပ်ရိက္ခာအကူအညီတွေအခိုးခံရတယ်လို့ကုလသမဂ္ဂစမ်းသပ်ရိက္ခာအစည်းအဝေး WFP အဖွဲ့ကတနင်္လာနေ့မှာပြောပါတယ်။ဂျီမင်းမျိုးတော်ကစမ်းသပ်ရိက္ခာခွဲရန်ရတဲ့သူအများပြားကသူတို့ခွဲရန်တွေလုံးဝမရတယ်လို့တချို့ကလည်းခွဲရန်တချို့တဝက်ပဲရတယ်လို့ WFP ထုတ်ပြန်ကြေညာချက်ကိုကုလသမဂ္ဂ website မှာဖော်ပြထားပါတယ်။အရင်လတွေကလည်းပေးပို့တဲ့စမ်းသပ်ရိက္ခာတွေပျောက်ဆုံးလာတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့ရတယ်လို့လည်းပြောပါတယ်။အဲ့ဒီချိန်ကတော့ WFP နဲ့လက်တွဲဆောင်ရနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ဆန္ဒကဟူတီတပုံတွေထိန်းချုပ်ထားတဲ့ပညာရေးဌာနနဲ့ဆက်နွယ်နေတဲ့ဒေသခံအဖွဲ့အစည်းတစ်ခုရဲ့မတမာမှုဖြစ်တာကိုတွေ့ရတယ်လို့ပြောပါတယ်။ယီမင်မှာစမ်းသပ်ရိက္ခာတိတ်ကိုရှာပါပြီးကလေးငယ်တွေစားစရာတိတ်လို့ကနေချိန်မှာအခုလိုခိုးခံရဖြစ်ကြောင်းနဲ့ဒီလိုရာဇဝတ်မှုကျူးလွန်တာကိုအများဆုံးရပ်တန့်အောင်လုပ်ရမယ်လို့ WFP အမှုဆောင်ဒါရိုက်တာဒေးဗစ်ဘီစလီကပြောပါတယ်။ယီမင်မှာ2015ပြည်ရင်းဆက်ဖြစ်ချိန်ကစပြီးတန်းနဲ့ချီတဲ့လူတွေစမ်းသပ်ရိက္ခာအကူအညီတွေအတွက်ကိုမိခွန်ရတာဖြစ်တယ်လို့အခုချိန်မှာရေမင်းကလူတန်းပေါင်း16တန်းအတွက်စာနာရိတ်ကတောက်ရည်တန်းနဲ့စီဝါတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ
်ဗီယိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝယ်မှာလိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ကိုကူးပြောင်းတော့မယ့်အခါသမယမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကမ္ဘာသူကမ္ဘာသားအလုံးအတွက်နှစ်သက်ကူးနှုတ်ခွန်းဆက်သလိုက်ပါတယ
် Dear fellow citizens of the world I wish you a happyPeaceful and prosperous New Year. Last New Year, I issued the Reveller.
Lisa Abado Kabadu Kabada Abano Kamya, Nitima, Jamma, Ninjan, Chanda, Joamu Bone, Kanyon, and Yabazilu, General Sumugon Tonlebare, Mane Nitiku, Chenonga, General Biogare, Yebotri Pijaha, Kaneti, Tishinidon Pipare, Kucheha.လူအများအပြားအတွက်စိုးရိမ်ပူပန်မှုတွေနဲ့ပြည်ဝနေတဲ့အချိန်ဖြစ်တယ်လို့ကျွန်တော်တို့ကဘာကြီးဟာလဲခံနိုင်ရရှိမရှိဆိုတာကိုဆက်သက်ခံရတဲ့အချိန်ဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်ကအစချီပြီးပြောကြားခဲ့တာပါဒါအပြင်ပထဝီနိုင်ငံရဲ့အနေအထားအရကွဲပြားမှုတွေဟာလဲပိုပြီးနှက်ဆိုင်လာတာကြောင့်ပဋိပက္ခတွေကိုဖြည့်ရှင်းဖို့ပိုပြီးခက်ခဲလာနေတဲ့အကြောင်းလူတွေဟာလုံခြုံစိတ်ချမှုနဲ့အကာအကွယ်ရနိုင်ဖို့အတွက်မကြုံမှုတဲ့အရေးအတက်နဲ့နေရဆွန့်ခွာထွက်ပြေးနေကြတာကြောင့်စိတ်ရဲ့ချမ်းသာမတူညီမှုပိုကြီးထွားလာနေတာကြောင့်လူတချို့ကပဲချမ်းသာကြောဝနေတဲ့ကိစ္စအပေါ်လူတွေကမေးခွန်းထုတ်နေကြကြောင်းတင်းကျင်မခံနိုင်တဲ့စိတ်ဓာတ်တွေပုံများလာသလိုယုံကြည်မှုဟာလည်းကျဆင်းလာနေကြောင်းဥရယာတိပြောင်းလဲမှုဟာအလင်းအမြန်ဆုံးနည်းနဲ့ဖြစ်ပေါ်နေတာကြောင့်အဲ့ဒါကိုကုစားနိုင်ဖို့အားလုံးကဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းအတွင်းရေးမှူးချုပ်ကသူ့ရဲ့နေ့တကူတုံလွာထဲမှာထည့်သွင်းပြောဆိုထားပါတယ်ကမ္ဘာတဝန်းဖြစ်ပျက်နေတဲ့စစ်မဲ့ပဋိပက္ခတွေအကြောင်းနဲ့အဲ့ဒီပြဿနာတွေပြည်လည်ရေးအတွက်ကုလသမဂ္ဂဥဆောင်လုပ်ကိုင်နေတဲ့အကြောင်းတွေကိုထည့်သွင်းပြောကြားထားတဲ့အပြင်ကောင်းတဲ့ဘက်မှာဆိုရင်လေကုလသမဂ္ဂရဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးစီမံကိန်းကိုအကောင့်ထည့်ဖော်နိုင်ရေးအတွက်အများစုကအာတုံခွန်ဆက်စူးစမ်းနေကြပြီဖြစ်ကြောင်းနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုရှိလာရင်ကမ္ဘာကြီးဟာအောင်ပွဲခံနိုင်မှာဖြစ်ကြောင်းပြောကြားလိုက်ပြီး2019ခုနှစ်နှစ်သက်မှာကုလသမဂ္ဂအနေနဲ့ပဋိပက္ခတွေကိုဥဆောင်ဖြည့်ရှင်းသွားမှာဖြစ်ကြောင်းဂရုပြုပြောဆိုထားပါတယ်
2019 January 1ရက်နေ့မှာကြောက်တဲ့နှစ်တဲ့အခါသမယမှာမြန်မာသမ္မတဦးဝင်းမြန်ကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ရင်မြန်မာနိုင်ငံဟာလာမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပို့ပြီးရလာဖို့ရှိကြောင်းသတင်းကောင်းပါခဲ့ပါတယ်။အမျိုးသားအကျိုးစီးပွားအတွက်အစိုးရဘက်ကအပြင်းထန်ကြိုးပမ်းနေချိန်မှာပြည်သူတွေဘက်ကလည်းပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ပါပန်ကြားခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အမျိုးသားပြည်내တင့်မြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကိုနှစ်တကူတဝန်လှတဆောင်ပေးဖို့ပြီးနှစ်တမှာပျော်ရွှင်စေဖို့ဆုတောင်းပေးခဲ့ပါတယ်။မြန်မာနိုင်ငံဒုတိယသမ္မတဦးမြင့်ရွှေကတော့နှစ်တမှာတိုင်းရင်းသားပြည်သူအလုံးမျှော်လင့်တောင်းတနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်내 တင်းမြတ်ရေးအများဆုံးရပြီးတော့ပြည်သူတွေလူမှုစီးပွားအဖက်ဖက်ကမြန်မာတိုးတက်စေဖို့အတွက်ဆူတောင်းမြတ်တာပို့တာပေးခဲ့တယ်လို့ဒုသမရဦးဟန်ရီဘန်တင်းယူကတော့အများမျှော်လင့်တောင်းတတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မှုအတွက်အရေးပါတဲ့ပြည်ရင်းငြိမ်းချမ်းရေးလူမှုစီးပွားတိုးတက်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ကြော်ဖြတ်ရမယ့်အခက်အခဲတွေကိုပြည်သူတွေအားလုံးစည်းစည်းလုံးလုံးနဲ့ဝမ်းဝမ်းဖြည့်ရှင်ကြဖို့အတွက်ပန်ကြပြီးနှစ်သက်ဆူတောင်းပေးခဲ့တာပါ။ဒါပြန်တိုင်းသားခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေကလည်းနှစ်သက်မှာမြန်မာပြည်သူအားလုံးတာယာဝပြောဖို့အတွက်ဆူတောင်းပေးခဲ့တာပါ
။ကမ္ဘာအနောက်ဖက်ချနိုင်ငံတွေမှာနှစ်သက်ကူကြိုဆိုတဲ့ပွဲတွေကျင်းပဖို့ပြင်ဆင်ဆောင်ဆိုင်နေကြတဲ့အချိန်မှာကမ္ဘာအရှိဖက်ချမ်းမြန်မာနိုင်ငံအပါအဝင်နိုင်ငံအများအပြားမှာတော့2018ခုနှစ်ကိုကြော်ခံပြီး2019ခုနှစ်ကိုကြိုဆိုခဲ့ကြပြီးဖြစ်ပါတယ်။မတူညီတဲ့ဒေသဆန္ဒရှင်တွေအများအပြားရှိတဲ့ရုရှားနိုင်ငံမှာလည်းနှစ်သက်ကူပွဲတော်ကိုမကြသေးခင်ကကျင်းပခဲ့ကြပါတယ်။အရှေ့လယ်ပိုင်းကဒူဘိုင်းနိုင်ငံမှာတော့မီရှူမီပန်းတွေမြန်မြန်ဆန်ဆန်ပြစ်လွတ်ပြီးနှစ်သက်ကူအကြိုပွဲတော်ကိုကျင်းပခဲ့ကြပါတယ်။ UAE နိုင်ငံမှာတော့12ကီလိုမီတာရှည်လျားတဲ့မီရှူမီပန်းတွေပြစ်လွတ်ပြီး Guinness World Record ကမ္ဘာမှတ်တမ်းဆန်ကျင်အသစ်ကိုတင်နိုင်ခဲ့ကြပါတယ်။ Australia နဲ့ New Zealand နိုင်ငံတွေဟာကမ္ဘာမှာပထမဆုံးနှစ်သက်ကူကြတဲ့နိုင်ငံတွေဖြစ်တာနဲ့အညီ2019ခုနှစ်ကိုအရင်ဆုံးကူးပြောင်းသွားကြတဲ့နိုင်ငံတွေဖြစ်ပါတယ်။ကမ္ဘာမှာနှစ်သက်ကူပွဲတော်တွေကိုနှစ်စဉ်အစီအကားဆုံးနဲ့အကြီးအကျယ်ဆုံးကျင်းပလို့ရှိတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလည်းမိုးရီရွာနေတဲ့ကြားကပဲတိတ်နေချီတဲ့ပြည်သက်ကြီးဟာနှစ်သက်ကူကြိုဆိုတဲ့ပွဲကိုဆင်နွှဲကြဖို့အတွက်မြို့လယ်က Times Square မှာတဖြည်းဖြည်းနဲ့စတင်စူဝေးနေကြပြီဖြစ်ပါတယ်။အကြမ်းဖက်မှုတွေနဲ့မကြာခဏရင်ဆိုင်ရလို့ရှိတဲ့နယူးယောက်မြို့ရဲ့နှစ်သက်ကူပွဲတော်အတွက်လုံခြုံရေးတွေကိုတင်းကျပ်စွာချထားပြီးအခုနှစ်မှာပထမဆုံးအကြိမ်ဖြစ်ရဲတပ်ဖွဲ့က Drone ယာဉ်တွေနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်။ဒါပြင် Uniform ဖို့ရဲတပ်ဖွဲ့ဝင်တွေအပြင်အရက်မွန်းနဲ့ရဲတွေကိုလည်းပြည်သက်တွေထဲမှာရောချထားမှာဖြစ်ပါတယ်။သမ္မတ Donald Trump ကတော့အမေရိကန်အစိုးရရန်နဲ့တချို့ရပ်ဆိုင်းထားရတဲ့အတွက်သူနှစ်စဉ်ကျင်းပလေးရှိတဲ့ Florida ပြည်နယ် Mar-a-Lago ကခရစ်မတ်နဲ့နှစ်သက်ကူပွဲတွေကိုမသွားဘဲ Washington DC ကသမ္မတအိမ်တော်မှာပဲရှိနေပါတယ်။ဒါပေမဲ့အမေရိကန်က Fox သတင်းဌာနက December 31ရက်တနင်္လာနေ့မှာပြုလုပ်မယ့်နှစ်သက်ကူအကြိုရုပ်သံအထူးအစီအစဉ်မှာသမ္မတ Trump ပါဝင်မယ်လို့ Fox သတင်းဌာနကကြေညာထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့အတိုက်ခံတွေရဲ့ပြောဆိုမှုတွေပေါ်ဝန်ကြီးချုပ်ရှိတ်ခါစင်နာကရွေးကောက်ပွဲအပြီးနောက်တနေ့မှာပဲပယ်ချလိုက်ပါတယ်။သူ့ရဲ့တရားဝင်ဝန်ကြီးချုပ်နေမှာသတင်းတောက်တွေရွေးကောက်ပွဲလေ့လာသူတွေကိုတနင်္လာနေ့ကခေါ်ပြီးတွေ့ဆုံတဲ့အချိန်မှာရွေးကောက်ပွဲဟာမျှတမှုမရှိဘူးဆိုတဲ့အတိုက်ခံတွေရဲ့မေးခွန်းထုတ်မှုပေါ်မှာဝန်ကြီးချုပ်ဟာစင်နာကပယ်ချလိုက်တာဖြစ်ပြီးအတိုက်ခံတွေဘက်ကခိုင်မာတဲ့ခေါင်းဆောင်ကောင်းမရှိတဲ့အပြင်မဲဆွယ်စည်းရုံးမှုတွေကိုတက်တက်ကြွကြွမလုပ်ခဲ့ဘူးလို့လည်းပြောပါတယ်။ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိတယ်လို့အဲ့ဒီအတွက်မဲခွန်းထုတ်ရှာတောင်မလိုဘူးလို့ရွေးကောက်ပွဲအတွက်သူလက်ပြသူတန်ချောင်းဝန်ကြီးချုပ်ဟာစင်နာကပြောပါတယ်။အတိုက်ခံတွေဘက်ကတောင်းဆိုထားတယ်လို့ရွေးကောက်ပွဲကိုပြန်ပြီးကျင်းပမှာမဟုတ်ကြောင်းဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌKM Nuru Hudu ကပြောပါတယ်ဒါအပြင်မဲပေးတဲ့နေရာမှာမယိုးသားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်မလာကြောင်းလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့ပါတယ် Direct from Washington The Voice
of America VOA အင်္ဂါနေ့နေ့ခင်သတင်းအစီအစဉ်ကိုကိုစော်ဝင်းလိုင်းနဲ့ဒေါက်ခင်မြတ်သက်တို့ကတင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်2019ခုနှစ်တစ်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းသာယာပြီးချစ်ချင်းမေတ္တာတွေနဲ့ပြည့်ဝတဲ့နိုင်ငံတော်ကြီးဖြစ်ဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဘာသာပေါင်းစုံကဆရာတော်တွေနဲ့ခေါင်းဆောင်တွေကစွန့်မှုန်ခေါင်းတွေအသီးသီးပို့တာလိုက်ပါတယ်နှာစင်နိုင်ပါပြီရှင
်ကျွန်တော်အနေနဲ့ကျွန်တော်ဒီပင်ခဲ့ရတဲ့နိုင်ငံနောက်ကျွန်တော်ရဲ့လူမျိုးတွေအတွက်ပေါ့နော်အာကျွန်တော်ပို့ပေးတဲ့မေတ္တာလေးနဲ့ကျွန်တော်ရဲ့ဆုတောင်းခြင်းလေးရပေါ့နော်အာကျွန်တော်တို့မြန်မာနိုင်ငံနဲ့ကျွန်တော်ပြည်သူပြည်သားတွေအားလုံးငြိမ်းချမ်းပျော်ရွှင်ပြီးတော့မှချစ်ချင်းမေတ္တာနဲ့ပြည့်ဝတဲ့နိုင်ငံတော်ကျွန်တော်တို့တူးစီပြရပါသေးလို့ကျွန်တော်စုမုံကောင်းတောင်းပါတယ
်အခုကြားခဲ့ရတဲ့အတန်ကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကခရစ်ယာန်ကက်သလစ်ဘုန်းတော်ကြီးတစ်ပါးဖြစ်တဲ့ Father Tan Thuan ရဲ့မြန်မာနိုင်ငံအတွက်နှစ်သက်မင်္ဂလာဆုတောင်းပါမြန်မာနိုင်ငံမှာအမုန်းတရားတွေခွဲခြားဆက်ဆံမှုတွေပပျောက်နိုင်ဖို့မေတ္တာတရားနဲ့အစားထိုးဖို့ Father Tan Thuan ကအခုလိုပြောကြားခဲ့ပါတယ
်။အဲ့လိုငြိမ်းချမ်းရေးကိုဆောင်ကျဉ်းပေးနိုင်တဲ့လူတွေဖြစ်နိုင်အောင်ကျွန်တော်တို့ရဲ့ဒီမှာပေါ့နော်။မုန်းတီးတဲ့အရာတွေကိုထိချင်းမေတ္တာနဲ့အစားထိုးနိုင်ဖို့ထိခိုက်ခြင်းတွေခံစားရတဲ့အခါမှာခွင့်လွှတ်ခြင်းတွေအမြဲတမ်းစိတ်ကိုထားနိုင်ဖို့ကိုယ့်ကိုယ်ယုံမှားတန်ရားတွေဖြစ်လာတဲ့အခါမှာကိုယ့်ကိုယ်ယုံကြည်ခြင်းတွေပြန်လည်တည်ဆောက်ဖို့ထိပ်ပြအားငယ်သွားတဲ့အခါမှာလည်းအမြဲတမ်းမျှော်လင့်ခြင်းတွေနဲ့အသက်ရှင်နိုင်ဖို့အတအမောင်တွေကိုယ့်ဘဝမှာဖုံးလန်းအသိစိတ်တွေမှာဖုံးလန်းလာတဲ့အခါမှာအမြဲတမ်းဒီအလင်းနေနေပေါ့နော်အမှန်သောတရားတွေနဲ့အသက်ရှင်နေတတ်ဖို့ ဝန်ထဲကြီးကွဲနေရတဲ့အခြေမျိုးတွေကြလို့ရှိရင်ပျော်ရွှင်နိုင်တဲ့အခြေအနေတွေအတိအကျတွေရဖို့ကျွန်တော်တို့ဒီ CD ကိုပြင်ဆင်နိုင်ကြအဖြစ်ကျွန်တော်ကချစ်ချင်းမေတ္တာသူဦးစီကိုပေးနိုင်မှာဖြစ်တယ်ကျွန်တော်တို့သူဦးစီကချစ်ချင်းမေတ္တာကိုပေးဆောင်နိုင်တဲ့လူတွေဖြစ်တယ်ဒီမြန်မာပြည်မှာရှိတဲ့ကျွန်တော်တို့သူဦးစီမျိုးကိုမောင်နှမတွေအားလုံးရရှိနိုင်ပါစေလို့ကျွန်တော်အနေနဲ့ဆုမွန်ကောင်းတောင်းပေးပါတယ်
အခုလို2019ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်သစ်အခါသမယတိုင်းရင်းသားအလုံးညီညီညွတ်ညွတ်နဲ့နိုင်ငံတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြဖို့ဆုတောင်းမေတ္တာကိုတော့ဗာဂျီးနီးယားပြည်နယ်ဓမ္မအလင်းရောင်ကျောင်းတိုက်ဆရာတော်အရှင်ကုမှုဒကအခုလို့မိန့်ကြားပါတယ
်2018ခုနှစ်မှ2019ခုနှစ်သို့နှစ်သစ်ရောက်ချိန်အခါသမယမှာအလုံးသောကဘာသူကဘာသားမြန်မာနိုင်ငံသူနိုင်ငံသားအလုံးရမချမ်းသာကြပါလေ။ဒီရန်အန္တရာယ်ကင်းရှင်းကြပါလေ။ငြိမ်းချမ်းမှုတွေရရှိကြပါလေ။တဦးနဲ့တဦးမေတ္တာတွေကုလူဆက်ဆံနိုင်ပြီးအားလုံးကဘာကြီးတိုးတက်ကြီးပွားချမ်းသာကြပါလေ။အထူးအဖြစ်မြန်မာပြည်မှာနေထိုင်ကြကုန်သောတိုင်းရင်းသားညီကိုမောင်နှမအားလုံးညီညီညွတ်ညွတ်ဖြင့်မြန်မာပြည်ကြီးကိုတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြပါစေလို့နှစ်သစ်ဆုတောင်းပြုအပ်ပါတယ်။
ကမ္ဘာမှာဒုက္ခသည်အများဆုံးနေရာဖြစ်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းမှာခိုလုံနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးခဲ့ကြတဲ့တန်းနဲ့ချီရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ကမ္ဘာမှာနှစ်ပေါင်းအချိန်အကြာဆုံးဖြစ်လာတဲ့မြန်မာနိုင်ငံကပြည်ရင်းစစ်ပဋိပက္ခကြောင့်အခုချိန်ထိနေဆက်တလျှောက်ထွက်ပြေးခိုလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေအရေးအတွက်လဲနိုင်ငံတကာအတိုင်းဝိုင်းကနှစ်သစ်ဆူတောင်းမေတ္တာပို့တာခဲ့ကြပါတယ်အဲ့ဒီအထက်မှာကယ်လီဖိုးနီးယားပြည်နယ်အခြေစိုက်မြန်မာအမေရိကန်မွတ်စလင်စီယုံဥက္ကဋ္ဌဦးမောင်အေးရဲ့နှစ်သစ်ဆူတောင်းကတော့
ကမ္ဘာပေါ်မှာရှိတဲ့ဒီဘာသာပေါင်းစုံလူမျိုးပေါင်းစုံအားလုံးညီညီညွတ်ညွတ်နဲ့ငြိမ်းချမ်းရေးရဖို့နဲ့အဲစစ်ပွဲတွေရပ်ဖို့ကမ္ဘာတဝန်းမှာအတိဒုက္ခရောက်နေတဲ့ဒုက္ခသည်တွေအရေးဖြေရှင်းနိုင်ဖို့နဲ့အထူးသဖြင့်ဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဗမာပြည်မှာတန်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အတူအခြားတိုင်းရင်းသားဒုက္ခသည်တွေလည်းအမိမွေးရမြေကိုသူတို့စန္ဒအပြည့်အဝနဲ့အညီလွတ်လပ်စွာပြင်းပြန်းစွာပြန်နိုင်ဖို့အတွက်ကျွန်တော်တို့ PMA ကနေပြီးတော့စုမုံကောင်းများတောင်းအပ်ပါတယ်ခင်ဗျ
မြန်မာပါဝင်ကမ္ဘာအရှိတ်ချမ်းနိုင်ငံတွေမှာတော့ခရစ်တဂရစ်2018ခုနှစ်ကုန်လို့2019ခုနှစ်ကိုကူးပြောင်းခြင်းနှစ်သစ်အခါသမယကိုအစဉ်လာမပြတ်ပျော်ရွှင်စီကားစွာနဲ့ဆင်နွှဲဖြတ်သန်းခဲ့ကြပါပြီမြန်မာနိုင်ငံနဲ့နိုင်ပေါင်း12နိုင်ကွာပြီးနောက်ကျတဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအနောက်ဖက်ချမ်းမှာတော့မကြခင်ကြားရောက်တော့မဲ့နှစ်သစ်ကူးအချိန်ကိုဆင်နွှဲဖို့အသင့်ဖြစ်နေကြပါတယ်ရှင
်
2019နှစ်သစ်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းသာယာဝါပြောဖို့ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းစုမုံကောင်းတောင်းလိုက်ပါရရှင်အခုတော့နှစ်ကုန်အထူးစီစဉ်မြမရေးတုံသက်ချက်ကိုတင်ပြမှာပါ2018ခုနှစ်အတွင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အဖြစ်အပျက်တွေတဲ့ရခိုင်ပြည်နယ်ပဋိပက္ခဟာအရေးကြီးဆုံးနဲ့အထင်ရှားဆုံးဖြစ်ရပ်တစ်ခုဖြစ်တယ်လို့နိုင်ငံတကာဖိအားတွေကလည်းအများဆုံးရင်ဆိုင်ခဲ့ရတဲ့နှစ်လို့ VOA မြန်မာပိုင်းစီစဉ်ဦးကျော်ဇန်တာကတုံ့သက်ပါတယ်ဦးကျော်ဇန်တာနဲ့ VOA မြန်မာပိုင်းစီစဉ်ဌာနမှဦးတန်းလွင်ထွန်းတို့ရဲ့2018မြမအရေးတုံ့သက်ချက်ကိုနားဆင်နိုင်ပါပြီရှင်
ဒါများအားလုံးမင်္ဂလာပါခင်ဗျာကွန်ဆူနာမန့်2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အခြေအနေအရေးကြီးတဲ့ဖြစ်ရပ်တွေကိုမြန်မာပိုင်းအစီအစဉ်ဌာနမှဦးသံတွင်တုံ့တက်တင်ပြတော့မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီပြီးခဲ့တဲ့နှစ်မှာဖြစ်ခဲ့တဲ့အကြောင်းတွေကိုတုံ့တက်ပြောမပြောခင်ပေါ့နော်လာမယ့်2019ခုနှစ်အတွက်မင်္ဂလာပါလို့နှုတ်ဆက်ပါရစေခင်ဗျာ
ကျွန်မမြန်မာနိုင်ငံရဲ့အခြေအနေရရဟာ2018ခုနှစ်ကဖြစ်လာတဲ့အခြေအနေရဲ့အဆက်ပဲရှိပါတယ်။ဒါပေမဲ့ဒီအထက်မှာတော့အဲ့ဒီအခြေအနေဟာတိတ်ဆိုးဆိုးရွားရွားကြီးဖြစ်သွားတယ် Primo lunga sisi dah tu dah kamu nara rupio bro kelimet cemar eh. Eh ma, ini kisah ni tenaga zon piat kuaro. Jangan di mnyapain kisah cepar eh. Dikisah nathang sekunia cie ni dah. Pupi seluruh jasin dua ramis itu lu. Sisi dah kamu tu dah dua bilu pio bro kelimet cemar.
Okay, jono mnyapain no. Di nathang sekunia ha. Memangnya asuhya apa? Nanya negara PR mnyazau ni lu rampio lu jari. Lalu we demokrasi kongsi dong san suci po PR.
အတိုးမြင့်ဆုံးဖြစ်ခဲ့တဲ့နှစ်လို့လည်းပြောလို့ရတယ်ခင်ဗျာဒီအကြောင်းလေးကျွန်တော်တို့ဆက်ပြောကြတာပေါ့မှန်ပါတယ်တစ်ဆက်တည်းမှာပဲအနောက်အစုဒီမိုကရေစီနိုင်ငံတွေရဲ့ဖိအားမြင့်လာလေလေတရုတ်ကသူတို့ဘက်ကအစာစီရလာလေဆိုတဲ့ဘောကတရုတ်တပ်ပူပြီးအကျိုးရှိလာလေဆိုတဲ့ဘောမျိုးကိုလည်းကျွန်တော်တွေ့ခဲ့ရပါတယ်အခုခါမှာတရုတ်နဲ့နှိစက်တဲ့လို့ပြောမယ်ဒီမြန်မာနိုင်ငံမြောက do baru mana le sisi zazali tiang le nainya lala le sila tu ya baru dari bulan juga jono suni ya baru.
Okay, pertama uzung ujian na biar hari di melayan ne di jekai biar kisah bo no. Di kisah solusi ni, natang sesi tau muka apa ne? Jono natang sekunye ka selu biar lu ya baru. Ayi natang sekunye ogul laga ni pikir le asa jempet jekai muka ni biar suya baga sita baga ni biar. Di negeri sini mula lupa, tapi nanya beku Rohingya di Muslim Bengali di terbi dua jari. Sudu bangsa ini tanah cilau di ni tamu orang jauh dua jari. Tapi di luar ini ku pemah biru ku pihon koyi, pihon le niya pihon boi kisah ada. Nanti tahun session terkulo Bengali sini nanya om jemaah nanya beku apa jauh dua jari. Jauh dua jari memeh. Tak lapik ke dekat nuen balar orang solusi ni. Tak jatuh mata hari ni tiang apa yang malah nangge jauh. Hei, orang dah ha awam yang mumi sih dia cie ni bono. So dikisah usah biar lomban ni aze cie ni lulu jangan upi lulu yale.
Baik. Sini mah we tenai tudung ye lomban we nak biar di dalam ni ni yang ini we senjat yang cie ni mesti dibusuh biar ya mah cie baran. Tuh orang mah we yadar itu asal kenyal le soal tu ni le cuma jaga ya baran. Tapi ni mah suara orang suru ni ne tan nangzo. Jualan ni, tu kah dari jenis lekam buat senyapan lupa jual ni orang tu yang baliknya. Di kisah ni pada bincang ni, dari nak kujat atau di majalah di kena diri dah tu abis tim bukanya jenuh dia awak macamnya.
Okay. Tenggelar ni nengah ni dia mula main tu kah dari ku hilang ni soin aku ya jual lekam ye sekarang kau hilang ni soin nengah ni zat cuci diri dah kah ni sen tahun biola we jual lekam ye sekarang mah jual bu season tahu barai. Hari season desi ku sekarang tahu mungkin usah tunga senjia barai.
Semalam tu cuci diri dah lama biyen. บ่ได้เสร็จพอพิษีลงยอมหมู่ลูลงยอมหมู่อ่ากูไปยောက်ลาไปซอยกูรู้ว่าเสียอะไรไม่เสียกูเริ่มมาตะคูพี่กูรู้มาดาวน์ชื่อบาเลยไอ้ตัวไอ้พิษีลงยอมหมู่ลูลงยอมหมู่เสร็จบาเลยเสร็จพี่ดาเนี่ยกูรู้ว่านาวกามาตัวเฉ็ดตรงเนี่ยเนี่ยเสร็จบาเลยอ่าพองพี่มั้ยใต้ใส่เสร็จมั้ยพี่มาดับดับบ่มาดันย้ายมั้ยพี่อีอ่ะนี่มาดันอยู่พี่ดาเนี่ยนี่มากองจ้ํามาอี มากองในดูเลยจ้ํามาอี4เสมมีดาเนี่ยดูแกเปลี่ยนนะ4เลี้ยวมิวมีดาซุส่วนมีดาซุเสียงไดกูรู้ว่า6บันปีมาขึ้นมาเลยเนาะแล้วพี่เนาะดีอ่ะนี่มา10ปีดาดูเลยอกลงกูกูนาณีซองนาณีซองกูตะญาไอ้ดูโมณญาไอ้เนาะญาซุณญาไอ้นี่มาไอ้ปีดาเนี่ยกูรู้ว่าตาผู้กองจาสกั้นกูกูออกมา
ลาวผู้กองจาสกั้นเนี่ยในทางเงินจริงๆกูวิวเอก็ด้วยส่งมีเมียนดามาชิมพิจารณาดูการ์โรสกั้นดาวเหมือนกันอุโสชวยออมพี่เนี่ยทางเงินเอเจียด้วยกูทราบเยอะแยะไปเลยฉะนั้นเราอยากจะเอาอุโสชวยนั่นสังหารลงเลยเราคนในน่าเฮาส์จะเท่าไหนกูเสียไอ้สาวุรีมาดูข้าเดชสุสุบองยี่ด้วยเปล่าในทางไหนมาเลยฉะนั้นเราบิดาสุนั่นส่วนใหญ่6,000จอในทางไหนมาลุยี่6,000จอ
ตรงน้องจอแล้วมีดาวจุดชอบท้องจอดูยี่ตรงน้องจอเนี่ยชาติไปไหนบ้างโอเคส่วนดีสักครั้งวันเป็นเส้นนี้ละเพชรเชียงเรียกอาซาบีว่าเป็นนี่ละบ้างตลาดแหวนเรียกอาซาบีเป็นเส้นนี้ละบ้างเนาะกูส่วนยังดาวจุดแต่หนีนี้บ้างสีตัวอีกบ่ไอ้แต่หนีนี้บ้างกาลาด้วยมาดีสักครั้งมาลานิเมลุที่เอามาเอาไม่ใช่เดียวตรงนี้แล้วเวียนยองดาวดูยี่ดอสีเก็บอะไรแต่เมื่อตัวเราบีดาวจุด
ตัวนี้เรื่องสิ่งที่ต้องยาวที่สังคมอาจจะยังเล็กขึ้นไปด้วยยังไม่ผสมกันดีสักครั้งที่ไอ้ลูกเตรียมเวลาดูดูข้อเดรินิทันบูด้วยลงส่งเส้นที่เช่นนี้ไปได้ไหม
โอเคสนุกเช่นกันโอเค
ဟုတ်ကဲ့အဲ့တော့အခုလို VOA သတင်းတောက်တွေအပါဝင်ပေါ့နော်နိုင်ငံတကာသတင်းတောက်ချို့ကိုပြည်တွင်းသတင်းတောက်တွေကိုမြန်မာနိုင်ငံအစိုးရဘက်ကနေပေါ့နေမြေတဲကိုခေါ်ပြီးတော့အခြေအနေတွေပြရှင်းလင်းပြသမှုတွေလုပ်တယ်အဲသူတို့တွေဘာတွေလုပ်နေသလဲဆိုတာပြောပြမယ်နိုင်ငံတကာရဲ့အမြင်ကတော့ဒီလောက်ရတရားလုံလောက်မှုတိတ်မရှိဘူးအထူးသဖြင့်ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြနေရရှိရခင်ဗ
ျနိုင်ငံတကာအသိုင်းအဝိုင်းဆိုတဲ့နေရာမှာမြန်မာနိုင်ငံကတော့အနောက်နိုင်ငံတို့ကုလသမဂ္ဂတို့ထက်အာရှနိုင်ငံတွေအိန္ဒိယအာဆီယံနိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာကိုပူပြီးလုပ်ပြခြင်းတဲ့သဘောရှိပါတယ်။ဒါကြောင့်လည်းပဲမကြသေးခင်ကပဲအာဆီယံအဖွဲ့အတွင်းမှုကိုယ်တိုင်အဲဒီကိုသွားပြီးတော့လေ့လာခဲ့တာလည်းပဲကျွန်တော်တွေ့လိုက်ရပါခင်ဗျာ
။ဟုတ်ကဲ့
။အခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာဘယ်လိုကြာဆင်းနေတာဆိုတော့ကျွန်တော်ဆက်လက်ဆွေးနွေးအောင်ပါ
။နောက်ဆုံးနဲ့အရေးကြီးဆုံးကိစ္စအဲ့ဒါကတော့ဘာလဲဆိုတော့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာမြန်မာနိုင်ငံဒီရခိုင်ပြည်မှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒါဟာ genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ဒီပါတီနှစ်ရစလုံးပေါ့ဒီ Republican နဲ့ Democrat Party နှစ်ခုစလုံးကတခဲနဲ့အဆိုတင်သွင်းပြီးတော့ထောက်ခံခဲ့တဲ့ကိစ္စဒီထောက်ခံခဲ့လိုက်တဲ့အတွက်ကြောင့်မလို့ဒီလွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ကို American အစိုးရကိုပါတင်ပြပြီးတော့ဖိအားပေးမှုတွေလုပ်လာလိမ့်မယ်လို့ကျွန်တော်ယူဆရတယ်လောလောဆယ်အားဖြင့်တော့ဒီ American အစိုးရနဲ့ဒီမြန်မာအစိုးရရဲ့အစိုးရချင်းမူဝါဒကြောင့်မှလောလောဆယ်အားဖြင့်တော့ဘာမှတော့မဖြစ်သေးဘူးလေဒါပေမဲ့လည်းနောက်ပိုင်းမှာဒီကိစ္စလေးတွေကတရားမှုရှိလာနိုင်တယ်စီးပွားရေးဖွံ့ဖြိုးမှုကိစ္စတွေအကူအညီပေးမှုကိစ္စတွေဒီပိုင်းတွေမှာတရားမှုတွေပေါ်လာလိမ့်မယ်လို့တော့ကျွန်တော်ယူဆရတယ်ခင်ဗျ
ဒီလိုထိုင်နိုင်တဲ့အလားအလာကိုတော့ပမကတ်ထိုင်မှာကလည်းဆွေးနွေးထားတာရှိပါတယ်ခင်ဗျာကျွန်တော်ကြည့်ရပါမယ
်ဟုတ်ကဲ
့ We'll make it much more difficult to provide certain kinds of assistance. There'll be humanitarian assistance and some of the things on democracy I assume.
အကူအညီတချို့ပေးဖို့ပို့ပြီးတော့ခက်ခဲရှိလာနိုင်ပါတယ် humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်ပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လည်းပါလာလိမ့်မယ်ထင်ပါတယ်ရင်းနှီးမြှုပ်နှံမှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေကိုနောက်တွန့်သွားစေပါလိမ့်မယ်ဘာကြောင့်လဲဆိုတော့သူတို့ကရင်းနှီးမြှုပ်နှံလိုက်ရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာမို့ဖြစ်ပါတယ်ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုရှိနိုင်ပါတယ
်တိုင်းပြည်ပုံရိပ်ကျဆင်းတဲ့အပိုင်းပေါ်လေအဲဒီတိုင်းပြည်ပုံရိပ်ကျဆင်းတာနဲ့အတူဒေါန်ဆန်းစုရဲ့ပုံရိပ်လည်းအများကြီးကျဆင်းခဲ့ပါတယ်တကယ်တော့မြန်မာနိုင်ငံပုံရိပ်မြင့်တက်ခဲ့တာဟာဒေါန်ဆန်းစုကြီးကြောင့်ဆိုရင်မှားမှန်ဖြစ်ပါဘူ
း
အခုကမှဒေါန်ဆန်းစုကြီးကိုချီးမြှင့်ထားတဲ့မြန်မာနိုင်ငံသမ္မတသူ့နိုင်ငံတကာရဲ့ဒီမိုကရေစီလူခွေ icon ပေါ်လေဒီမစ်ရှုတဆောင်လို
့
ငါသတ်မှတ်ခဲ့ရတာကဘာကအခုအဲ့ဒါကိုပြန်လည်ရေးသွင်းနေပါတယ်အများကြီးပဲအများကြီး2018ခုနှစ်အတွင်းမှာတောက်လျှောက်ဆိုဆိုတွေးခဲ့ရပါတယ်နိုဘယ်ငြိမ်းချမ်းရေးဆုတော့ရုပ်သိမ်းတာမတွေးရပါဘူးကျန်တဲ့ဆုတွေကရောကျန်များကျန်သေးလားမသိပါဘူး
နိုဘယ်ငြိမ်းချမ်းရေးဆုဆိုလို့ရှိရင်ရုပ်သိမ်းဖို့ဆိုပြီးတော့တင်ပြချက်တွေတချို့ရှိတယ်။ဒါပေမဲ့နိုဘယ်ကော်မတီကသူတို့အနေနဲ့နိုဘယ်ဆုချင်းမြို့ဖို့ပဲတာဝန်ရှိတယ်။ရုပ်သိမ်းဖို့ဆိုတဲ့အစီအစဉ်မရှိဘူးဆိုတဲ့သဘောပြောထားတာကျွန်တော်သိလိုက်ရပါတယ်။အဲဒီလိုရုပ်သိမ်းခံရတဲ့ဆုတွေထဲမှာနည်းနည်းထူးခြားတဲ့ဆုတွေပေါ့နော်။အဲ့ဒါမှာဒီထူးခြားတဲ့လူခွင့်ရေးဆိုင်ရာဆုဆိုလို့ရှိရင် Amnesty International အဖွဲ့ကနေပေးထားတဲ့လူခွင့်ရေးဆုရုပ်သိမ်းခံရတဲ့ကိစ္စရှိတယ်။ပြီးတော့သိပ်များမကြခင်ကပဲဒီကိုရီးယားနိုင်ငံကချိမြင့်ထားတဲ့ဂွမ်ဂျောလူခွင့်ရေးစုဆိုလို့ရှိရင်လည်းဒါဒေသတွင်းမှာအတော်လေးကိုဂုဏ်ယူဆောင်စုပေါ့နော်ဒါကိုရုပ်သိမ်းသွားတာတွေ့ရတယ်ဆိုတော့ဒါကဒေါအောင်ဆန်းစုကြည်အတွက်ပုံရိပ်ကိုအကြီးအကျယ်ကြာဆင်းစေတဲ့ကိစ္စပဲသူတို့ထောက်ပြတဲ့ကိစ္စတခုကတော့ဘာလဲဆိုတော့ဒေါအောင်ဆန်းစုကြည်ဟာသူ့မှာရှိတဲ့ moral authority လို့ခေါ်တဲ့သူ့ရဲ့ဟိုလွှမ်းမိုးနိုင်တဲ့လူထုကိုလွှမ်းမိုးနိုင်တဲ့ဩဇာအာဏာကိုတုံးပြီးတော့သူပြောစရာရှိတာတွေကိုထောက်ပြဝေဖန်ပြပြင်းစင်မပေးတဲ့သဘောရှိတယ်ဆိုပြီးတော့ထောက်ပြထားတာကျွန်တော်တွေ့ပါတယ
်။တချို့ကလည်းပဲဒေါန်ဆန်းစုကြီးဒီလိုမပြောတာဟာဒေါန်ဆန်းစုကြီးကဘာမှလုတ်ပိုင်မမရှိတဲ့အတွက်ကြောင့်မပြောတာဖြစ်တယ်။ဘာမှမထီရောက်နိုင်လို့မပြောတာဖြစ်တယ်ဆိုတဲ့သဘော။နောက်ပြီးတော့ဒီကိစ္စမှာအဓိကပါဝင်ပတ်သက်နေလို့စွပ်စွဲခံရတာမြန်မာစစ်တပ်ဖြစ်တယ်။ဆိုတာစစ်တပ်နဲ့သူခန္ဓာကိုယ်စားမဖြစ်ချင်လို့ဒီကိစ္စမှာမပြောဘဲနေတာလို့လည်းတွေးကြရတယ်ရှိပါတယ်။သို့တော်လည်းပဲစုယုံသိတဲ့လူတွေဘက်ကတော့သူဟာဘယ်လိုပဲလုတ်နိုင်ပြီဖြစ်စေမလုတ်နိုင်ပြီဖြစ်စေသူရဲ့ moral authority ကိုတော့သူကသူရဲ့ကုန်စိတ်ခံတဲ့လျော်ညီစွာထောက်ပြဝေဖန်ဖို့စဉ်းနေဆိုပြီးတော့ပြောကြပါရစေ
။ဒါကတော့ဥကျော်စန္ဒာနဲ့ဥတန်းလွင်ထွန်းတို့ရဲ့နှစ်ကုံအထူးတုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်2019ခုနှစ်ဇန်နဝါရီလ1ရက် VOE မြန်မာပိုင်းရဲ့အင်္ဂါနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
မြန်မာစံတော်ချိန်အခြေခံအပြင်တောက်တောင်းတင်းခိုင်ခိုင်မာမရှိဘူးအဲဒါကြောင့်ဒီတရုတ်နဲ့အမေရိကန်နဲ့
ဒါကတော့မြမစီးပွားရေးနှစ်ချုပ်သုံးသက်ချက်အစီအစဉ်ဖြစ်ကိုဇော်ဝင်းလိုင်တင်ဆက်တဲ့အခါမှာအပြည့်အဝနားဆင်ရဖို့ရှိပါတယ်။ဒါအပြင်တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကျမတို့မကြခင်နိုင်ပိုင်းအကြမှာအမေရိကန်ပြည်ထောင်စုမှကြာရောက်တော့မဲ့နှစ်သစ်ကူပွဲတော်တွေဘလို့စီစဉ်တယ်လဲဆိုတာနဲ့ပတ်သက်လို့နှစ်ပေါင်း100ကြာကြာကျင်းပလာခဲ့တဲ့နယူးယောက်မြို့လေကောင်က Times Square ရဲ့အခြေအနေကိုဒေါ်လလတန်းကပြောပြမှာပါမကြခင်မှာဒီ Times Square ကြီးမှာခမန်းချေလူတသန်းလောက်နှစ်သစ်ကိုစောင့်ကြိုရမှာမီးအောင်ဆုံးအပြည့်ထွန်းထားတဲ့ Crystal ဘောလုံးကြီးနဲ့စင်နွဲကြိုဆိုကြတော့မှာပါဒေါ်လလတန်းပြောပြတာကိုကျမတို့နားဆင်ကြရအောင်ပါရှင
်ဒရီကန်ပုံတံဖန်ပြအချက်ပေါင်း2688ခုရှိရမှာအနီးအပြားအစိမ်း LED မီလုံပေါင်း 32,000 တပ်ဆင်ထားတာဖြစ်ပါတယ်။ဒီဖန်ပေါ်လုံးကြီးကိုနှစ်သစ်ကူးမတိုင်မီတည့်ရလို1 Times Square ရဲ့ခေါင်းမိုးပေါ်မှာတင်ထားတာဖြစ်ပြီး2019နှစ်ဝင်လာတဲ့နောက်ဆုံးအချိန်ကောင့်ဒေါင်းလုပ်ရမှာမြစ်တကောင်ဒေါင်းနဲ့ထိုးတာနဲ့ဖန်ပေါ်လုံးကြီးဟာအောက်ကိုတဖြည်းဖြည်းကျလာမှာဖြစ်ပါတယ်။အခုလိုအချိန်ကိုက်လုံနိုင်ဖို့ကနည်းပညာသိက္ကိုခက်ခဲနေနေတယ်လို့ဒီဖန်ပေါ်လုံးကြီးကိုပိုင်တဲ့ Fiscal Living က Tom Brennan ကပြောပါတယ
် When you hold this up right here you can actually see I mean
ဒီ Crystal ဖန်ပေါ်လုံးကိုတက်တက်ကြည့်မယ်ဆိုလို့ရှိရင်အလင်းရောင်တွေဖြာထွက်နေတာကိုတွေ့ရပါလိမ့်မယ်ဘက်ပေါင်းစုံကတညီတည်းဖြတ်ထားပြီးတော့ဖန်ပြားချက်ပေါင်း2688ချက်ရှိပါတယ်နှစ်စဉ်ဖန်ပြားပေါင်း192ချက်ကိုလဲပါတယ်ဆယ်နှစ်ကြာလာတဲ့အခါမှာအဲ့ဒီလိုလဲထားတဲ့ဖန်ပြားချက်တွေကဆက်ထားသလိုဖြစ်နေပြီးတော့လူသားတွေရဲ့လှပတဲ့နှလုံးသားခံစားချက်ကိုထင်ဟပ်ပေါ်လွင်စေပါတယ်။ဒါကထင်ရှားတဲ့ Waterford Times Square ဖန်ပေါ်လုံးကြီးပါပဲ
။ဈေးကြီးလှတဲ့ Waterford ဖန်သားနေပြုလုပ်ထားတဲ့ဒီဖန်ပေါ်လုံးကြီးကို New York Times Square မှာအခုလိုနှစ်သစ်ကိုကြိုဆိုတဲ့ဥတီချက်ကတော့ကဘာတပွား Harmony ဆိုတဲ့ငင်းချန်းစွာတာတူညီမြတဟဇာတရှိရေးပင်ဖြစ်တယ်လို့လဲ Mr. Brennan ကပြောပါတယ်။ New York မှာစတင်မဲ့Times Square မှာနှစ်သစ်ကိုကြိုဆိုတဲ့ဒီအခမ်းအနားကိုလူသစန်းလောက်လာရောက်ကြည့်ရှုလိမ့်မယ်လို့ NYPD New York ရဲကခန့်မှန်းထားပြီး Times Square နေရာကို T Jobo 8အကြီးနဲ့အရက်တို့ကိုမယူဆောင်ဖို့ပိတ်ပင်ထားပါတယ် New York ရဲကတော့လူအုပ်ကြီးကိုပထမဦးဆုံးချိန်ဖြစ်အဝေးထိန် drone နဲ့ကောင်းကင်ယံကစောင့်ကြည့်သွားမှာဖြစ်တယ်လို့လည်းဆိုပါတယ် New York Times Square ရဲ့ဒီနှစ်ကြိုဆိုမှုနဲ့ပတ်သက်လို့မြို့ကံဖြစ်တဲ့ကိုမိုးချန်ကိုမေးကြည့်ခဲ့ပါတယ
်။အခုကတော့နယူးယောက်မှာတော့ကျွန်တော်တို့ရာသီဥတုက45ဒီဂရီလောက်ရှိတယ်။မိုးလည်းရွာနေတယ်ဆိုတော့လေထင်သလောက်တော့လူများမယ်တော့မထင်ဘူး။နယူးယောက်မြို့ရဲ Times Square မှာပေါ့နော်။ပြည်ရဲ့အတိုင်းပဲအားလုံးသိကြတဲ့အတိုင်းပဲ။အဲဖန်နဲ့လှုပ်ထားတဲ့အဲ့ဒီမီးလုံးကြီးဆိုတာကတော့အထက်ထဲမှာမီးလုံးအသေးလေးတွေအများကြီးပေါ့နော်။အဲပြီးလို့ရှင်သူကနယူးယောက်12နှစ်ကြီးထိုးတာနဲ့သူကမထိုးခင်လေးပေါ့နော်။10မိနစ်လောက်အလိုမှာကြာလာပြီးတော့မှနယူးယောက်ကိုနှုတ်ဆက်တဲ့နေနဲ့ဒါ countdown လုပ်တယ်ခေါ်တာပေါ့နော်ကျွန်တော်တို့ဒီမှာတော့ဆိုတော့အဲ့ဒါနဲ့ကြိုဆိုကြတာပေါ့နော်ကြိုဆိုအဲ့ဒီဖန်လုံးကြီးကတော့နှစ်စင်ဒီဟာတော့မဖြစ်မနေကျွန်တော်တို့ညူယောက်ရဲ့ထုံနှန်းစင်လာလို့မျိုးဒါအဓိကကြတဲ့ဟာအဲ့ဒီနားမှာပဲလူတွေသွားစုကြတာဟိုဒီညကတော့အခုဒီမှာမိုးလေးယွာနေတယ်ရာသီဥတုကတော့တိတ်မအေးဘူးပေါ့နော်တော်တော်လေးပဲမိုးယွာနေတဲ့အတွက်ကြောင့်လူများမယ်လို့တော့မထင်ဘူးဒါပေမဲ့လို့လူများဆိုပေမဲ့နှစ်စင်မရှိဘူးဆိုလို့ရှင်တိတ်နဲ့ချီပြီးတော့မှလူတွေကတော့ သွားလေးရှိတယ်။အဲရာသီဥတုကောင်းတဲ့ညတယ်ဆိုလို့ရှင်တော့လူကတန်းနီးပါလာတော့ရှိမယ်လို့ခမှန်းရတာပါနော်။ဆိုတော့တေချာတာကတော့လူကတော့တိမ့်နဲ့ချီမယ်။အဲမင်းရအထိကတော့ကျွန်တော်တို့တွေ့နေရတာဟိုလုံချုံကြီးကတော့အပြည့်ပဲ။လူလည်းပြင်ဆင်ကြပါတော့ကျွန်တော်တို့မြန်မာတွေအနေနဲ့ကတော့ကိုယ်မိသားစုတွေကိုယ်တငယ်ချင်းတွေအဲစုဖွဲ့ပြီးတော့မှစားကြတောက်ကြပြောကြပြီးတော့နှစ်စစ်ကိုကြိုဆိုကြဖို့အတွက်ပြင်ဆင်နေကြတာပါ
။ဒီနှစ် Times Square ရဲ့နှစ်စစ်ကိုကြိုဆိုရမှာထူးခြားချက်တစ်ခုကတော့ဒီဖန်ပေါ်လုံးကြီးကိုတင်ရမှာပထမဦးဆုံးချိန်ဖြစ်တူအမေရိကန်ချစ်ကြီးအသင်းဥက္ကဋ္ဌကခလုတ်နှိပ်တင်ဖို့ရှိပါတယ်ဒီ Times Square ဖန်လုံးကြီးဟာကမ္ဘာပေါ်မှာအကြီးဆုံးဖြစ်ပြီး6တန်နီးပါးလေးတန်လည်းဖြစ်ပါလိမ့်ရှင်
အမေရိကန်ပြည်ထောင်စုမှာတော့နယူးယောက်မြို့ကြီးအပါဝင်မြို့ကြီးပေါင်း10မြို့မှာညတကောင်ရန်နှစ်တကူအချိန်ကြိုဆိုမဲ့နှစ်တကူပွဲတော်တွေကိုကျင်းပဖို့ပြင်ဆင်နေပါတယ်ရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကိုကျော်အောင်လွင်နဲ့အတူကောက်နှုတ်တင်ပြမှာပါ
။မြန်မာနိုင်ငံအတွက်အရှိမလဲပြဿနာအနောက်မှာလဲပြဿနာဆိုတဲ့ခေါင်းစဉ်နဲ့ပတ်တဲလစ်နာရဲ့ဆောင်းပါးကိုဒီဇင်ဘာလ28ရက်နေ့ထုတ် Asia Times သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံကမကောင်းတဲ့သတင်းတွေမနာတမ်းဆိုသလိုထွက်လာခဲ့ပြီးအခုနှစ်တင်မှာလည်းမြန်မာအတွက်သတင်းကောင်းတွေကြားဖို့မျှော်လင့်ချက်ကခက်နေနေပါပဲ။ရိုဟင်ဂျာဒုက္ခသည်ပြည်ထနာဒီပြည်ထနာနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်းဆောင်တွေနိုင်ငံတကာပြစ်မှုခုံရုံးမှာလူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲဆိုခံရနိုင်မဲ့အခြေအနေတွေလည်းရှိနေပါတယ်။ရိုဟင်ဂျာတွေကိုနှိမ်နှင်းခဲ့မှုနဲ့ပတ်သက်ပြီးမြန်မာစစ်ကောင်းဆောင်တချို့ကိုအမေရိကန်ပြည်ထောင်စုကအေးအေးတန်ခတ်မှုတွေရှိလာသလိုဥရောပသမ္မတကလည်းမြန်မာနိုင်ငံနဲ့ကုံသွယ်ရေးမှာအခွန်ကင်းလို့မှုကိုပြန်ပြီးတော့ရုပ်သိမ်းမှုစဉ်းစားနေပါတယ် Reuters သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့ကိစ္စနဲ့အခုဒီဇင်ဘာလအတွင်းစစ်ဆန့်ကျင်ရေးဆန္ဒပြသူကချင်းလူငယ်3ဦးကိုအသေးဖြတ်မှုနဲ့ထောင်ချလိုက်တဲ့ကိစ္စတွေကလည်းမြန်မာနိုင်ငံအတွက်နာမည်ပျက်စေတဲ့အချက်တွေဖြစ်ပါတယ်အချိန်ကနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုရဲ့သင်္ကေတဖြစ်ခဲ့တဲ့တောင်ဆန်းစုကြည်ဟာ2018ခုနှစ်အတွင်းပြင်းပြင်းထန်ထန်အပြစ်တင်ဝေဖန်ခံရဆုံးနိုင်ငံကောင်းဆောင်တဦးဖြစ်ခဲ့ပါတယ်နိုင်ငံကမှာတော့အောင်ဆန်းစုကြည်နာမည်ပြက်နေပေမဲ့မြန်မာပြည်တွင်းမှာတော့သူ့ကိုလူကြိုက်များနေတော့မှာပဲဥရောပနိုင်ငံတွေကမြန်မာနိုင်ငံမှာစီးပွားရေးလုပ်ကိုင်ရတာကိုစိတ်ပြက်တဲ့နှုံးကလည်း2018ခုနှစ်အတွင်းတိတိတသားသားတိုးလာခဲ့ပါတယ်နိုင်ငံကရင်းနှီးမြှုပ်နှံမှုနှုံးကလည်း2013ခုနှစ်ကစတွက်ရင်အနှိမ်ဆုံးအဆင့်ကိုရောက်ခဲ့ပါတယ်အခုလိုစီးပွားရေးအရာနိုင်ငံရေးအရာအကျပ်တဲတွေမြန်မာနိုင်ငံရင်ဆိုင်နေရတဲ့အချိန်မှာဒီခွင့်ရေးကိုအမိအယအသုံးချခဲ့တာကတော့တရုတ်နိုင်ငံပါပဲကျဆင်းခဲ့တဲ့တရုတ်မြန်မာဆက်ဆံရေးကိုတရုတ်ဘက်ကပြန်အရယူခဲ့ပြီးတရုတ်ရဲ့လွှမ်းမိုးမှုကိုပြန်ပြီးတော့မြင့်တင်နိုင်ခဲ့ပါတယ်။ဒီဇင်ဘာလ21ရက်နေ့တုန်းကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကြေညာချက်မှာတော့တရုတ်မြန်မာနယ်စပ်တစ်လျှောက်စစ်စင်ရေးနယ်မြေအလိုက်စစ်ရေးလှုပ်ရှားမှုတွေကို AP လာတီရဆိုင်မယ်လို့ဆိုထားပါတယ်။ဒီလိုလုပ်တာဟာနိုင်ငံတကာမှာနာမည်ပြက်နေတဲ့မြန်မာစစ်တပ်ရဲ့ပုံရိပ်ကိုနာမည်ကောင်းရလာအောင်ပြည်ရဲ့စင်မီလုပ်နေတာလို့လေလာသူတွေကသုံးသပ်ကြပါတယ်။ဒီကြေညာချက်ဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့စစ်ရေးကိုတော်ဆန်းစုကြည်ဥဆောင်တဲ့အရသားအစိုးရကထိန်းချုပ်နေတာမဟုတ်ပဲစစ်တပ်ကပဲထိန်းချုပ်ထားတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်လို့ဘတ်လ်လစ်နာရဲ့ဆောင်းပါးကို Asia Times သတင်းမှာဖော်ပြထားပါတယ
်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားလှုပ်ဆောင်နေတဲ့ကလဒန်စီမံကိန်းမှာမီဇိုရန်ပြည်နယ်နဲ့မြန်မာဘက်ခြမ်းကိုဆက်ဆက်ဖောက်လုပ်မယ်အဝေးပြေးလမ်းမစီမံချက်ကအချိန်မီမပြီးတာ၃ချိန်ရှိပြီဆိုတဲ့ခေါင်းစဉ်နဲ့ Rajiv Bhattacharya ရဲ့ဆောင်းပါးကို First Post သတင်းမှာ January 1ရက်နေ့ကဖော်ပြထားပါတယ်အိန္ဒိယဘက်ခြမ်းမီဇိုရန်ပြည်နယ်တောင်ပိုင်းလောက်တလိုင်းမြို့နယ်မြန်မာနိုင်ငံနယ်စပ်အနီးကဇိုရင်ပီမြို့ကိုဆက်ဆက်ဖောက်လုပ်မဲ့89ကီလိုမီတာအဝေးပြေးလမ်းဟာဒီဇင်ဘာလအတွင်းအပြည့်အစုံလုပ်ဆောင်ရမှာဖြစ်ပေမဲ့အချိန်မီမပြီးခဲ့ပါဘူး။ဒီလိုဖြစ်တာမီဇိုရန်ပြည်နယ်မှာ၃ချိန်ရှိပါပြီ။လောလောဆယ်85ရာခိုင်နှုန်းတော့ပြီးနေပါပြီ။နောက်နှစ်ဆိုအပြည့်အစုံမှာပါလို့အာဏာပိုင်တွေကပြောပါရယ်။အခုလိုဖြစ်ရတာမိုးရွာတဲ့ကာလရှည်ကြာသွားတာကြောင့်ဖြစ်တယ်လို့လည်းဆိုပါရယ်။
ပြီးခဲ့တဲ့ match လကနေနိုဝင်ဘာလအတွင်းတကယ်အလုံးလုံးနိုင်ခဲ့တာက9လပဲရှိတယ်လို့ပြောပါရယ်ကလဒန်စီမံကိန်းကိုနှစ်နိုင်ငံသဘောတူညီချက်အရ2008ခုနှစ်ကစတင်ခဲ့တာပါဇိုရင်ပီမြို့နဲ့ပလဝမြို့ကြားအရှေ109ကီလိုမီတာအဝေးပြေးလမ်းဖောက်လုံမှုဟာလည်းနှစ်တွေအတော်ကြာနောက်ကျလာခဲ့တာပြီးခဲ့တဲ့ April လကလုပ်ငန်းတွေပြန်စတင်နိုင်ခဲ့ပါတယ်မြန်မာအစိုးရအနေနဲ့ဒီလမ်းဖောက်ရေးမှာဝင်လေးနေရတဲ့အကြောင်းကတော့ရခိုင်တပ်မတော်လက်နက်ကိုင်အဖွဲ့ကြီးစိုးတဲ့နေရာနဲ့ဆက်ဆက်နေတာကြောင့်ပါပြီးခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တဲကိုစစ်ဘေးရှောင်ဒုက္ခသည်တွေရာနဲ့ချီပြီးဝင်ရောက်လာခဲ့ပါတယ်ဒီနှစ်ဖွဲ့တိုက်ခိုက်မှုတွေကပြီးခဲ့တဲ့လတွေအတွင်းအရှိန်မြင့်လာနေခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံက First Post သတင်းမှဖော်ပြထားပါတယ်ရှင
်ရောရှိမြန်ခင်လာမယ့် January 1ရက်နေ့အင်တာနက်ဟာဆိုလို့ရှိရင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနေ့ညမှာပုံမှန်တင်ဆက်နေကြအင်တာနက်ညဒက်ရီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေ၊စင်ခေါ်ချက်တွေ၊ချိန်ချောက်မှုတွေနဲ့လာလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမြန်မာလူသူတွေ VOA မြန်မာဘိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်ရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရှင်တွေကိုကြိုးစားပါရစေခင်ဗျာ
။ဒီကနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့ဒီကနေ့မနေ့အတွက်နှစ်သစ်အခါသမယအထူးစီစဉ်တွေကိုတင်ဆက်နေတာကြောင့်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုမထုတ်လွှင့်နိုင်ကြောင်းအသိပေးရပါရှင်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပါပါဒီတစ်ပတ်အတွက်2018ခုနှစ်မြမစီးပွားရေးသုံးသက်ချက်ကိုကိုဇော်ဝင်းလိုင်ကစီးပွားရေးကဏ္ဍမှာတင်ပြထားပါတယ်လာမယ့်နှစ်အတွက် IMF နဲ့ကမ္ဘာ့ဘဏ်လိုနိုင်ငံတကာငွေကြေးအဖွဲ့ CG တွေကမြမစီးပွားရေးဖွံ့ဖြိုးမှုအရှိန်ရော့ကျနိုင်တယ်လို့ခန့်မှန်းထားကြပေမဲ့လေရေပုံရအဖြစ်2019ခုနှစ်ရဲ့မြမစီးပွားရေးအလားအလာဟာကောင်းမွန်ကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညူဘောကပေရာကသုံးသပ်ပါတယ်ကျမတို့အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပါပါရှင်
2018ခုနှစ်အတွက်မြန်မာစီးပွားရေးမှာထူးခြားတဲ့အချက်လေးတွေဆရာခြုံပြီးကြည့်မယ်ဆိုဘာတွေများရှိပါမလဲဆရာ
ကျွန်တော်မျက်စိတည်းမှာတော့အခင်းချင်းတွေပေါ့နော်ရက်လက်တွေတော့မတွေ့ရသေးဘူးထူးခြားတဲ့ရက်လက်တွေမတွေ့ရဘူးခင်းချင်းတွေတော့အဲပို့ပြီးတော့ပြည်ပြင်းလာတဲ့သဘောမျိုးတွေတွေ့ရတယ်ဥပမာပြောရရင်တော့ strategic sustainable development plan ဆိုတဲ့ဟာဆွဲတယ်နော်ဒါမျိုးလေးတွေပေါ့နောက်တစ်ခုကဒီကုမ္ပဏီဥပဒေတို့ကိန်းမြှုပ်နှံမှုဥပဒေတို့ပေါ့လေဒါလေးအခင်းချင်းလေးတွေမှာတော့အဲတိုးတက်လာတဲ့အရေးအကြောင်းတွေတွေ့ရတယ်ခါတိုင်းကကျွန်တော်တို့ကအစီအစဉ်မရှိဘူးမဟာပြောမရှိဘူးတွေအဲ့ဒါကိုပြောကြတာပေါ့လေ
နောက်တစ်ခုကဟိုကျွန်တော်တို့ဒီ2018ခုနှစ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီဒေါ်လာနဲ့မြန်မာကျပ်ငွေငွေလဲနှုန်းဟာတိတိတသားလေးကျဆင်းသွားတာဟာနှစ်လယ်ပိုင်းလောက်မှာဖြစ်သွားတဲ့ကိစ္စဟာမြန်မာစီးပွားရေးကိုဘယ်လောက်များထိခိုက်စေခဲ့တယ်လဲ
နော်ဒီဟာကတော့ဖြစ်သွားတာတော့ဖြစ်တာပေါ့လေဒါပေမဲ့အကြောင်းတရားတွေကတော့နှစ်ပေါင်းများစွာစုလာတဲ့အကြောင်းတရားတွေပါပဲသူသုံးပြောရလို့ကျွန်တော်မြန်မာစီးပွားရေးအခြေခံအပြင်တောက်အောင်သိနေခိုင်ခိုင်မာမရှိဘူးအဲဒါကြောင့်မို့ဒီတရုတ်နဲ့အမေရိကန်နဲ့ဖြစ်တဲ့ကိစ္စဟာနောက်ဆုံးအကြောင်းတရားပေါ့လေနောက်ဆုံးကောက်ရိုးတမြင်ဖြစ်ပြီးနဲ့ချိန်မှာလည်းကျွန်တော်ကဘူးလေးလူမျိုးပြညာမျိုးတွေဒီလိုမှငွေဖောင်းပွားမှုမျိုးရှိနေတယ်ထုတ်လုပ်မှုခြေကခိုင်ခိုင်မာပြီးပြီးမရှိပါဘူးအဲဒီအားနဲ့ကျွန်တော်တို့ကျွန်တော်ကအတူတူပါပါကြီးချိကြတဲ့ဟာလေးကျွန်တော်မြင်နေအခုချက်ချင်းဖြစ်တဲ့ကိစ္စတော့မဟုတ်ဘူးတော့နော
်ဟုတ်ကဲ
့အင်းတက်နေနေတော့ဒီကုံတို့ရင်းနေပြီမှာတော့ပြောရရင်ဒီမျောလေးနဲ့ဖြစ်တဲ့ဟာတွေတော့မတွေ့ရဘူးအော်မြန်မာငွေတန်ဖိုးကြတယ်ဒေါ်လာကြီးတက်တယ်ဆိုရင်တဘာဝအရာကတော့ပို့ကျွန်တော်ကပို့ကုန်တွေပို့နိုင်ရမယ်ဒါပေမဲ့အဲ့လိုပို့ကုန်တွေပို့နိုင်တယ်ဆိုတော့အရေးရောမျိုးတော့ကျွန်တော်မတွေ့ရဘူးနည်းနည်းစီးပွားရေးလောကမှာတော့နေရင်လုပ်ငန်းကြိုင်ငန်းတွေမှာတော့အဲခရဲရဲခတ်ပြောတာပေါ့နော်ငွေဖောင်းပွားတဲ့ငွေလဲလဲနှုန်းကိုချိန်စားဖို့တော်တော်ဖြစ်တယ်။မဟုတ်ကျွန်တော်တို့မှာကျွန်တော်တို့ကလည်းအာနေချက်တစ်ခုကအဲဒီငွေလဲလဲနှုန်းအပြောင်းလဲရှိနိုင်တယ်ဆိုရင်အာနေရပေါ့လေ။အဲဒီ risk ကိုကျွန်တော်ကလည်း short တွေ့ထားတယ်။အများကြီးကလည်းပြိတ်ပြီးတော့အပြောင်းလဲမရှိဘူးပေါ့လေ။ အခုဒီဘက်2018ထဲမှာတော့အဲ့ဒီအဲစိန်ခေါ်မူယူတယ်လို့တဲ့တယ်နော်တိုးလဲရတာတွေ့ရတယ
်နောက်တစ်ခုကမြန်မာနိုင်ငံမှာအခုနောက်ပိုင်းတော်တော်လေးလူပြောများလာတဲ့ကိစ္စကဆရာဒီ2018ထဲမှာပေါ့နော်တရုတ်ပေါ်မီခိုအားထားမှုပိုကြီးလာတယ်ဆိုတဲ့ကိစ္စပေါ့ဆရာရဲ့တရုတ်ရဲ့ One Belt One Road လို့ခေါ်တဲ့ဒီခေတ်သစ်ပိုလာမစီမံကိန်းမှာမြန်မာနိုင်ငံပါဖို့ကိစ္စအပါအဝင်ပေါ့နော်ခုနောက်ပိုင်းကြောက်ဖြူရင်တဲ့စီမံကိန်းကိစ္စမှာရင်းနှီးမြှုပ်နှံမှုအချိုးအစားကွာဟမှုတွေတရုတ်နဲ့ပြန်ညှိနှိုင်းရတဲ့ကိစ္စတွေဖြစ်လာတယ်နောက်ဒီစီးပွားရေးစင်ကြံဆောက်ဖို့အတွက်စီးပွားရေးစင်ကြံထဲမှာပါတဲ့စီးပွားရေးဇုံတွေဆောက်ဖို့အတွက်လမ်းပန်းဒီ infrastructure အခြေခံဆောက်အုံတွေဆောက်ဖို့အတွက်ဒီတရုတ်ပြည်ကြီးကနေပြီးတော့ငွေချေးရမယ်ဆိုတဲ့ကိစ္စတွေပေါ်လာတယ်မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကတော့ဒါအတုံးနှုံနည်းနည်းနဲ့တက်တက်တာတာနဲ့တိုင်းပြည်မနစ်နာအောင်လုပ်မယ်လို့သူတို့ဘက်ကတော့ပြောတယ်ပေါ့နော်ဆရာအဲ့လိုမျိုးတရုတ်ပေါ်မီခိုအားထားတဲ့ပုံသဏ္ဍာန်တွေပိုများလာတဲ့အပေါ်မှာရောဆရာဟိုဆောဆောဆရာပြောသားတဲ့ထဲမှာလည်းပါပါတယ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးအနောက်အစုနဲ့တဖြည်းဖြည်းနဲ့ဟိုကင်းကွာတယ်လို့ဖြစ်လာတဲ့အချိန်မှာတရုတ်ကအခွင့်ကောင်းရပြီးတော့တရုတ်နဲ့ဟိုမြန်မာစိုးရဘက်ကတရုတ်ဘက်ကိုပို့ပြီးတော့ရိုင်သွားတာမျိုးလားတရုတ်ကပို့ပြီးတော့ aggressive ဖြစ်ပြီးတော့ဝင်လာတဲ့ပုံစံမျိုးလားဆရာဘယ်လိုသုံးသပ်မိလဲဆရာတရုတ်မြန်မာဆက်ဆံရေးကစီးပွားရေးကအ
ဲ့ဒါကျွန်တော်အမြင်ပြောလို့ရှိရင်ပုံမှန်လို့မြင်တယ်ဟောဟိုအရင်ကတည်းကလည်းအနာမင်္ဂလာရင်းနှီးမြှုပ်နှံမှုတွေပါလို့ဆိုတော့ဟုတ်ဒီပတ်ဒီကြားလာမှာလေကြားလာမှုတဲ့ခါကျတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတရုတ်ရဲ့ချင်းမှုပေါ့နော်ဒါတွေလည်းဒီလိုကရှိရပို့ပြီးတော့ရိုင်နေလို့တော့မယူဆဘူးအဲ့ကျွန်တော်ကနောက်နိုင်ငံပဲရိုင်းကျင်တာတော့မှရိုင်းလို့မှမရဘူးကျွန်တော်တို့ရဲ့အနေနဲ့ရွေးချယ်ရမရှိဘူးကျွန်တော်တို့ရဲ့ရွေးချယ်မှုကြောင့်မို့ဖြစ်လာတာမဟုတ်ဘူးဒါလိုအပ်ချက်ကြောင့်မို့လို့နော်ဆက်ဆံရတဲ့အခွင့်အရေးပါအဲတရုတ်ကတော့ငားလေတရုတ်ကတော့ဒီကျေပို့ပြီးတော့သူကမြန်မြန်ဆန်ဆန်ဖြစ်စီခြင်းနဲ့တော်တော်လေးဖြစ်စီခြင်းနဲ့ဒီအမလို့အမရဖြစ်တဲ့တကယ်ကျွန်တော်မကြခဏတွေ့ရမတိုင်မဲ့မြန်မာဘက်ကတော့သူတို့မြင်နေကြည့်မြန်မာဘက်ကနှီးတယ်ပေါ့အဲ့တော့အဲ့ဒါလေကျွန်တော်လည်းလမ်းမီတည်းများကြည့်တဲ့ခါမှာမြန်မာကကြောက်ဖြူမှာနော်အချိုးအစားပြောင်းလိုက်တာမျိုးရအစပေါ့အဲနောက်တစ်ခါစီမံရေးအရေးစားကိုတူးလိုက်တာလေးရအစအဲ့အဲ့ဒီဟာတွေကမြန်မာကလုံတင်လုံထိုက်တာပြီးလုံနေတယ်တပိကြီးကြီးထားပြီးလုံနေလို့ကျွန်တော်ကဘေးလူအနေနဲ့သုံးသပ်မိပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကဟိုဝေါ်ဘန်တို့ IMF တို့လိုမျိုးနိုင်ငံကငွေကြေးအဖွဲ့အစည်းကြီးတွေကလာမယ့်ဗန္ဒာနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာနည်းနည်းလေးရောင်ရောင်လေးထပ်ကျဖို့ရှိတယ်လို့သူတို့ကခန့်မှန်းထားတယ်ဆရာကျွန်တော်သိချင်တာကဆရာတို့လိုမြန်မာနိုင်ငံထဲမှာရှိတဲ့မြန်မာစီးပွားရေးပညာရှင်တွေကြားထဲမှာကောမြန်မာစီးပွားရေးအလားအလာကိုတပေါ်လာမယ့်နှစ်အတွက်ဘယ်လိုခန့်မှန်းကြတာမျိုးရှိတယ်လဲဆရာဘယ်လိုဆွေးနွေးကြပါသလဲ
ဒါတော့သူတို့ပြောနေကြတာစကားပါပဲနော်မျိုးလင်းလာတော့အကောင်းမျိုးလင်းတာပေါ့လေအဲဒီလိုအကောင်းလာနိုင်မလားလို့မျိုးလင်းစောစောအခင်းချင်းမျိုးရတခုရလာများပေါ်လာပေါ်ပေါက်လာမလားလို့ပေါ့လေအဲဒီမျိုးကတော့အကောင်းကိုမျိုးလင်းနဲ့လေ့ကျင့်တော့ရနေပြီတော့ဒါပေမဲ့ကျွန်တော်အနေနဲ့ပြောရရင်တော့အရင်ကြီးတော့မျိုးလင်းမထားဘူးတိတိတာတာကြီးဆိုးသွားမယ်လို့လည်းမထင်ဘူးဒီအကြောင်းကြားတွေကမျိုးစုံတွေပေါ့လေနှေးသွားစရာအကြောင်းတွေလည်းရှိတယ်တိုးလာစရာအကြောင်းတွေလည်းရှိတယ်ပေါ့လေနောက်ဆုံးမှာဘယ်လိုရလက်ပေါ်လာမလဲဆိုတော့နောက်နေ့ကုန်ကြရင်တော့နော်ပြည်ရမှာပေါ့အဲကျွန်တော်ကတော့အကောင်းကြီးနဲ့ပဲမှရှိတ
ာနောက်ဆုံးတစ်ခုလေးဆရာဆိုတော့အခုလာမယ့်2019မှာရောဆရာတဦးချင်းအမြင်ကဘယ်လိုမျှော်လင့်ချက်တွေရှိမလဲဘယ်လိုထူးခြားတဲ့ပြောင်းလဲမှုတွေများရှိနိုင်မလဲ
ကျွန်တော်ထင်တာပြောရရင်တော့နော်ရခိုင်ကအဓိကပေါ့လေအဲ့တော့ရခိုင်ကြီးကပိုဆိုးသွားမလားပိုပြေလဲသွားမလားပေါ့လေကျွန်တော်အမြင်နဲ့တော့ပိုပြေလဲသွားနိုင်တဲ့နီလန်းကြီးရှိနေသေးတယ်လို့ကျွန်တော်ယူဆတယ်ဘယ်နည်းကနေလဲဆိုတော့ကျွန်တော်မပြောတတ်ဘူးဆောစောပြောလို့အကောင်းကြီးနဲ့ဒီအနေနဲ့ကြည့်ရင်ရခိုင်ကိစ္စပြီးတဲ့ဒီလေသွားနိုင်ကြရည်ဒီနေရာကြီးရှိတယ်အဲနောက်တစ်ခုကတော့ခဏခဏပြောနေတဲ့ချင်းငွေကိစ္စပေါ့နော်ချင်းငွေကိစ္စမှာအဲနိုင်ငံလက်ပံကြီးကိုရင်းငွေချင်းငွေခွင့်ပြုလိုက်တဲ့ခါတော့ဒါကလည်းအတိုင်းတာတစ်ခုရှိတော့အထောက်အကူဖြစ်နိုင်တယ်အဲလူတို့ညအားလုံးတော့ဒီရင်းကလုပ်ငန်းတွေအားလုံးဒီရင်းကချင်းကြီးလာရင်ချင်းတွေအများကြီးရပါမယ်လို့မယူဆဘူး။နောက်တစ်ခုကတော့ဒီနိုင်ငံရဲ့ယင်းနိုင်ငံမှုကလည်းကျွန်တော်ထင်တာပြောရင်တော့ဒီအင်းကြီးချင်းနိုင်ငံကြီးရဲ့ယင်းနိုင်ငံမှုရှိနိုင်တယ်။နောက်တစ်ခုကအကြက်တဲပေါင်းများစွာကြုံပြီးအကြက်တဲပေါင်းများစွာလည်းကြော်နိုင်ခဲ့ပြီ။အဲ့ဒီခါကျတော့ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့အဲ့ဒီတော့အဆိုးဘက်ကအကောင်းဘက်ကတော့ဒီအင်းချင်းကြီးရဲ့
ဒါကတော့2018မြမစီးပွားရေးသုံးသက်ချက်အစီအစဉ်ဖြစ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ဆက်ခဲ့တာပါရှင်အခုတော့တုဒ္ဒဆုံလီအမေရိကန်တခွင်ကိုတင်ဆက်မှာပါ ဒီစီစဉ်မှာလဲ2018ခုနှစ်အတွင်းအမေရိကန်တခွင်ကတည်ကောင်းစရာတွေအကြောင်းကိုအောင်ကပြောပြမှာပါရှင
်ဧပြီလ24ရက်နေ့ဟာအမေရိကန်ကွန်ဂရက်စာကြည့်တိုက်ရဲ့218နှစ်မြောက်မွေးနေ့ဖြစ်ပါတယ်။1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေအားများလွန်းလာကြောင်းကောင်းအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ရီပေါင်းရစွာပြပြနိုင်ပါတယ်မစ္စတာစပတ်ဖို့ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉဏ်လန်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ခိုးကပြောပါရယ်
But the legend is that he could tell you
Saudi ဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိသျှတပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေဂျိုစိန်းနေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပ
ါကွန်ဂရက်စာကြည့်လိုက်မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွန်တွေကဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေပါဝင်မြန်မာမြန်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါ့အပြင်လည်းဒီလောက်ကြီးမားတဲ့စာကြည့်တိုက်မှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း 1,000 လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာ။နေရာလွတ်အများအားရှာနေရပေမဲ့လည်းတကယ့်ကိုနေရာလွတ်မကြံတော့သလောက်ပါပဲ။
နေရာသိမ့်ရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်တဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံငွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာစက်တင်ဘာ23ရက်နေ့ကနေ29ရက်နေ့ထိသတင်းပတ်ဟာအမေရိကန်ပြည်ထောင်စုမှာအများဖတ်ရှုခွင့်မရအောင်တားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ဖြစ်ပါတယ်။စာအုပ်တွေကိုစစ်စစ်ဖြတ်တောက်တာနဲ့လွတ်လပ်စွာဖတ်ရှုခွင့်ကိုမီးမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်အခုလိုရက်သတ်မှတ်ထားတာပါ။ဒီနှစ်မှာတော့2019ခုနှစ်အတွင်းပိတ်ပင်ခံရတာဒါမှမဟုတ်အငင်းပွားစရာအဖြစ်အများဆုံးစာအုပ်10ခုစာအုပ်ကိုအမေရိကန်စာကြည့်တဲ့အသင်းကြီးကထုတ်ပြန်ပါတယ်။ဒါလို့ပိတ်ပင်ခံရတဲ့စာအုပ်တွေထဲမှာတေချောင်းကြံစီမှုလိန်ချောင်းအသာပေးရေးသားမှုအလိမ့်လူကြီးကြိုက်နှစ်သက်သူတွေရဲ့ဒလီစရိုက်လိန်မိုင်းဆိုင်ရာကြံဖတ်မှုအသားအရောင်ခွဲခြားမှုစတာတွေကိုခက်ရှင်းရှင်းရေးသားဖော်ပြထားတဲ့စာအုပ်တွေပါဝင်ပါတယ်ဝါရှင်တန်ဒီစီစာကြည့်တဲ့ဖောင်ဒေးရှင်းအဖွဲ့အကြီးအကဲလင်းနီယာဟက်ဂတီက
Families with two dads or two moms for example also sometimes
အဖေနှစ်ယောက်အမေနှစ်ယောက်ရှိတဲ့မိသားစုတွေလိုမျိုးနဲ့အထူးသဖြင့်စစ်မဲ့ဖြစ်ပွားနိုင်တဲ့ဒီအငင်းပွားလာနိုင်တဲ့နိုင်ငံရေးအယူအဆပါဝင်တဲ့စာအုပ်မျိုးတွေကိုဖတ်ရှုခွင့်ပိတ်ပင်လေးရှိပါတယ်
။ 13 reasons why ဆိုတဲ့စာအုပ်ကတော့ New York Times သတင်းစာမှာဖော်ပြခံရတဲ့အယောင်ရဆုံးစာအုပ်စာရင်းဝင်မှာဒါပေမဲ့လည်း2009ခုနှစ်ကထုတ်ဝေတဲ့အဲဒီစာအုပ်အကြောင်းရုပ်မြင်သံကြားဇာတ်လမ်းတွေရိုက်ကူးလိုက်တဲ့အခါမှာတော့လူမှုအတိုင်းဝိုင်းကြားအငင်းအခုံပြောဆိုဆွေးနွေးစရာတွေဖြစ်ခဲ့တာပါ။ကိုကိုကိုတေချောင်းကြံစီတာနဲ့ပတ်သက်ပြီးတော့ရေးသားဖော်ပြထားတာကြောင့်ဒီစာအုပ်ကိုကျောင်းနေမှာထားရှိဖို့တားမြစ်ထားပါတယ်။ The Kite Runner ဆိုတဲ့စာအုပ်ကတော့လိမ္မာအကျံဖတ်မှုနောက်ဒီအကျံဖတ်ဝါရနဲ့ပတ်သက်ပြီးတော့အသားပေးဖော်ပြတာကြောင့်ပိတ်ပင်ခံရတာပါ။2012ခုနှစ်မှာထုတ်ဝေခဲ့တဲ့ Drama ဆိုတဲ့ရုပ်ပြဇာတ်လမ်းကတော့လိန်သူချစ်ကြိုက်သူတွေရဲ့ဇာတ်လမ်းတွေကိုဖော်ပြထားတာကြောင့်ကျောင်းစာကြည့်လိုက်ဒီမှာထားရှိခွင့်ပိတ်ပင်ခံရတာပါ။ American စာကြည့်လိုက်အသင်းကြီးကနေနိုင်ငံတော်ဝန်ကစာကြည့်လိုက်တွေကျောင်းတွေတက္ကသိုလ်တွေစုစုပေါင်း354ခုကိုစောင့်ကြည့်လေ့လာခဲ့ရမှာ2019ခုနှစ်အတွင်းအများဖတ်ရှုခွင့်ပိတ်ပင်ခံရတာဓမ္မမဟုတ်အငင်းပွားစရာဖြစ်ခဲ့တဲ့စာအုပ်ပေါင်း416အုပ်အထိရှိခဲ့တယ်လို့ရေးသားဖော်ပြထားပါတယ်ခင်ဗျာ အမေရိကန်ပြည်သူနောက်ဖက်ကျန်းတဲ့နေမျိုးတွေကရွှေတူးဖော်တဲ့မိုင်းတွေအလှပြင်ဆိုင်တွေနဲ့ကောင်းဝိုင်းတွေဟာအခုခါမှာဟောလိဝုဒ်ရုပ်ရှင်တွေထဲမှာပဲတွေ့မြင်နေကြရတော့တယ်ဆိုပေမဲ့အရီဇိုနာပြည်နယ်ကမိုင်းလုပ်ငန်းတွေရှိခဲ့တဲ့အော့တ်မန်မြို့ကလေးမှာတော့အတိတ်ကယဉ်ကျေးမှုတွေကိုတွေ့မြင်နိုင်ပါတယ်အဲ့ဒီမြို့မှာဆိုရင်ခရီးသွားအလေပတ်လာရောက်သူတွေကြီးစုလေးလာဖို့မြင်းတွေမီးတွေအသုံးပြုကြသလိုတနက်တန်တချို့ကိုလည်းရန်ဖန်ရန်ခါကြားရမှာပါအရှီယာကုနေဒီရုံက virus လို့ခေါ်တဲ့ American နောက်ဖက်ပိုင်းကရွှေတူးဖော်ရနေရတွေကိုမြို့ကန်တချို့ကပြန်တရုတ်ဆောင်ပြနေကြတာပါအဲ့ဒီနေရတွေတုန်းကဆိုရင်တနက်ကန်တချို့ဟာဗန်တွေကိုဝင်စီးပြီးတော့ရွှေတွေကိုခိုးယူကြပါတယ်အခုခါမှာတော့အလေပတ်လာရောက်သူတွေကိုဆွဲဆောင်တဲ့အနေနဲ့အဲ့ဒီခေကာလာကအတိုင်းကြံကြံတန်းတန်းပြန်တရုတ်ဆောင်ပြနေကြတာပါ Old Man Double Studio ပိုင်းရှင် Linda Woodard က
Our country is very young compared to
Europa Asia နိုင်ငံတွေတက်ဆိုင်ရင်ဒီနိုင်ငံရဲ့တက်တန်းကနှုတ်ပါတယ်။ဒါကြောင့်အနောက်အရက်ကကောင်းပွားတွေ၊ရွှေတူးသူတွေနဲ့အတိတ်ကနေထိုင်ပုံတွေဟာလူတွေလာကြည့်ချင်လောက်အောင်ဆွဲဆောင်မှုရှိကြပါတယ်
။ Arizona ပြည်နယ်မှာ1800ခုနှစ်အလွန်ကာလတွေတုန်းကရွှေကိုပထမဆုံးရှာဖွေတွေ့ရှိခဲ့တာပါ။အဲဒီကာလတုန်းကရေကြီးရမျက်နှာရကိုရှာဖွေကြတဲ့လူတွေဒီနေရာမှာလာစုမိပြီး Old Man မြို့ကိုတည်ထောင်ခဲ့ကြတာပါ။စတင်တည်ထောင်တုန်းကတော့လူတထောင်လောက်ထိနေထိုင်ခဲ့ကြပြီးဒေတာတွင်မှအကြီးဆုံးမြို့ဖြစ်လာပါတယ်။အဲဒီနောက်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအော့တ်မန်မြို့ကန်တွေဟာမြို့ကိုဆွန့်ခွာပြီးတခြားအလုပ်တွေရှာဖွေကြတာကြောင့်မြို့မှာလူ300လောက်သာကျန်ခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း40လောက်အကြာမှာတော့ခရီးသွားတွေစိတ်ဝင်စားစရာမြို့အဖြစ်ပြန်လည်စီကားလာပါတယ်။အော့တ်မန်မြို့ကန် Big Mike Fox က
I live by my own wits and my own
ဘယ်သွားပါဘာလုပ်ပါဘာအာမခံရှိရမယ်ဆိုပြီးပြောမဲ့သူမရှိတော့ကိုဘာသာကိုအေးအေးချမ်းချမ်းနေကြလို့နေလို့ရပါတယ်
။ Fox အနေနဲ့အခုလိုနေနေတာကလည်းမြို့နီနာဝန်းကျင်မှာတူဖော်လို့ရတဲ့ရွှေတွေကြန့်ရှိနေသေးလို့ပါ။ဘူမိဗေဒပညာရှင်တွေကတော့အဲဒီတောင်တွေအောက်မှာဟိုးရုံကတူဖော်ရကနေကြန့်ခဲ့တဲ့ရွှေတန်းပေါင်း80အောင်စလောက်ရှိအောင်မယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ Old Man မြို့လေးမှာ Fox လိုမျိုးအေးအေးချမ်းချမ်းနေကြသူတွေအလဲလာသူတွေနဲ့စီကားနေပါတယ်ခင်ဗျာ။
2018ခုနှစ်အတွင်းအမေရိကန်တခွင်ကတည်ကောင်းစရာတွေအကြောင်းကိုကိုအောင်ကတင်ဆက်ခဲ့တာပါချင်းအင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အင်္ဂါနေ့နနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပ
ါရုရှားနိုင်ငံမှာတရုတ်လုတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်နိုင်ငံသားတဦးကိုရုရှားအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရုရှားသတင်းမီဒီယာတွေမှာဖော်ပြထားပါတယ်တရုတ်လုတ်နေစဉ်တွင်အမေရိကန်နိုင်ငံသားပေါ်ဝေလန်ဆိုသူကိုဒီဇင်ဘာ28ရက်နေ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းနဲ့သူ့ကိုရာဇဝတ်မှုနဲ့အမှုဖွင့်လိုက်ကြောင်းရုရှားလုံခြုံရေးဌာနကတင်ပြနေမှာကြေညာချက်ထုတ်ပြန်ပါတယ်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ကိုကူးပြောင်းတော့မဲ့အခါသမယမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကမ္ဘာသူကမ္ဘာသားအားလုံးအတွက်နှစ်သစ်ကိုနှုတ်ခွန်းဆက်တာလိုက်ပါတယ်နှစ်သစ်မှာကြမ်းမာငြိမ်းချမ်းပြီးချမ်းသာကြော်ဝမှုအပေါင်းနဲ့ခါညောင်းနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းထားပါတယ်မနေ့နှစ်သစ်ကိုအချိန်တုန်းကသူပြောခဲ့တဲ့အရေးပေါ်သတိပေးချက်ဟာလည်းခုချိန်ထိတည်ရှိနေတော့ဖြစ်ကြောင်းနဲ့ခုချိန်ဟာလူများအပြအတွက်စိုးရိမ်ပူပန်မှုတွေနဲ့ပြည့်နေတဲ့အချိန်ဖြစ်တယ်လို့ကဘာကြီးဟာလည်းခံနိုင်ရင်ရှိမရှိဆိုတာကိုစံသက်ခံနေရတဲ့အချိန်ဖြစ်တယ်လို့အတွင်းရေးမှူးချုပ်ကသူ့ရဲ့တဝန်လာထဲမှာပြောကြားထားပါတယ်2019ခုနှစ်ဇန်နဝါရီလတရက်နေ့မှာကြာရောက်တဲ့နေ့သက်ခါသမယမှာမြန်မာသမ္မတဦးဝင်းမြင့်ကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ရင်းမြန်မာနိုင်ငံဟာလာမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပို့ပြီးရလာဖို့ရှိကြောင်းသတင်းကောင်းပါခဲ့ပါတယ်မြူတာအချိုးစီပွားအတွက်အစိုးရကအပြင်းထန်ကြိုးပမ်းနေချိန်မှာပြည်သူတွေကလည်းပုံမှုပူပေါင်းပါဝင်ဆောင်ရွက်ကြဖို့ပန်ကြားထားပါတယ်နိုင်ငံတော်တမင်ငန်းပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့မြူတာပြန်လဲတင့်မြတ်ရေးနဲ့ညီညာရေးဘ ഹു ဌာနဥက္ကဋ္ဌအနေနဲ့တိုင်းရင်းသားအဖွဲ့တွေကိုနှစ်သစ်ကူတဝန်လွှာပေးဖို့ပြီးနှစ်သစ်မှာပျော်ရွှင်စေဖို့ဆုမွန်ကောင်းတောင်းခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါကိုဇော်ဝင်းလိုက်ရေသတင်းချင်းချုပ်ကိုနားဆင်ခဲ့ကြတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်အင်္ဂါနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျွန်တော်တို့2019နှစ်သစ်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးလဲငြိမ်းချမ်းသာယာဝပြောဖို့ VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကစုမုံကောင်းတောင်းလိုက်ပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.